Welcome to the Voice of America in Burmese.
မင်္ဂလာပါမနက်ခဲမှာတက်ရရှိနေခင်ဗျာ VOA American အသံ2019ခုနှစ်နိုဝင်ဘာလ9ရက်စနေနေ့မနက်ခဲအစီအစဉ်တွေကို American Peter Su Washington DC မြို့တော်ကနေ5.32m 48ဒုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြလို့ VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီမှာမှာဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးစုံနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဒီဗရာထောက်မှုတရားဆက်ဆိုရေးစွမ်းစစ်ဆေးမှုရဲ့ကြောင်းနာထွက်ဆိုပွဲတွေကိုအများပြည်သူတိုက်ရိုက်သိရှိခွင့်ရတော့မှာဖြစ်ပေမဲ့ဒီဗရာကတော့သူ့မှာစိုးရိမ်မှုမရှိဘူးလို့ပြောပါတယ်။အမေရိကန်နဲ့မမိတ်တွေဟာအားကြီးတဲ့ Communist ရန်သူတွေကိုရင်ဆိုင်နေရတော့မယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားတန်တမန်ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အခွင့်အလမ်းလဲလာနေပြီလို့အစ်စ်နဲ့မြောက်ကိုရီးယားတန်တမန်သူကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်ငံသားတွေနဲ့အပြီးစစ်ပေးဒဏ်တင့်နေတဲ့ဆီးရီးယားနိုင်ငံကနိုင်ငံရေးတိုးတက်ဖြစ်ပေါ်မှုတွေပေါ်ကုလသမဂ္ဂရဲ့ပြောကြားချက်ကိုအခုလိုကြားရပါမယ
် My hope is that the meetings of the Constitutional Committee can be a door opener to the broader political process.It's also my hope that the
Syria နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Gia Pedersen ကဆီးရီးယားနိုင်ငံမှာအခြေခံဥပဒေအသေးရေးကြွနေတဲ့အလားအလာနဲ့သူ့ရဲ့မျှော်လင့်ချက်ကိုပြောသွားတာပါအပြည့်စုံကိုသတင်းတွေအပြည့်နှဆင်ရပါမယ်အဲဒီနောက်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတိုင်ယုံကလို့ဒီမှာတန်ရရှိနေဒေသခံဝန်ထမ်းတို့တို့အဂတိလိုက်စားမှုတိုက်ဖြတ်ဥပဒေပုံမှန်56အရအမှုဖွင့်လှစ်အရေးယူခံလိုက်ရတဲ့သတင်းနဲ့ဗြိတိန်နိုင်ငံကဆေးဘက်ဆိုင်ရာသိပ္ပံပညာရှင်တွေဝတ်သက်ယောဂဆိုင်ရာရှာဖွေတွေ့ကြည့်ချက်သတင်းစတဲ့သတင်းလာတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်ကိုလည်းနားဆင်ရပါမယ်ဒုတိယပိုင်းမှာအပတ်စဉ်မြို့သမီးကန္တာသုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုပထမဆုံးတော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတော်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးပါမယ်ခင်ဗျာ
အမေရိကန်ဒေါ်လာဒေါ်နယ်ထရန့်ကိုတရားဆွဲဆိုရေးစုံစမ်းစစ်ဆေးမှုဆိုင်ရာထွက်ဆိုကြားနာပွဲတွေကိုဗိုလ်တခုနဲ့ဆိုရင်အများပြည်သူတိုက်ရိုက်သိရှိခွင့်ရတော့မှာဖြစ်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီနဲ့ဇူလန်နောက်မိုင်းကတယ်လီဖုန်းစကားပြောဆိုချိန်တွင်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဖြစ်သူဟန်တာဘိုင်ဒန်တို့ကိုစုံစမ်းစစ်ဆေးမှုတစ်ခုလုပ်ပေးဖို့သမ္မတထရန့်ကသမ္မတဇယ်လင်စကီကိုတောင်းဆိုခဲ့တယ်ဆိုတာအင်ဂျီလိုကထုတ်ပြန်တဲ့တယ်လီဖုန်းပြောဆိုချက်မှတ်တမ်းအကြမ်းမှာပါထားတာပါ။အဲဒီအချိန်ကယူကရိန်းကိုပေးမဲ့အမေရိကန်စီရဲ့အကူအညီဒေါ်လာတန်း400နီးပါးကိုမပေးသေးဘဲသမ္မတထရမ့်ကဆိုင်းထားပါတယ်။ယူကရိန်းအနေနဲ့နိုင်ငံရှိပိုင်းကတိကျခွဲထွက်ရေးဝါဒီတွေကိုတိုက်ခိုက်တာမှာအရေးပေါ်အကူအညီလိုနေခြင်းလည်းဖြစ်ပါတယ်။ဒုသမ္မတဟောင်းဘိုင်ဒန်တို့တားဖောက်ကိုစုံစမ်းစစ်ဆေးမှအပြန်အလှန်ဖြင့်စီးရေးအကူအညီပေးမယ်ဆိုတဲ့အတိအကျအပေးအယူလုပ်တာမျိုးသမ္မတထရမ့်ကမပြောခဲ့တယ်လို့အဲဒီလိုအပြန်အလှန်အပေးအယူလုပ်တာမရှိဘူးလို့ညင်းလာတာသတင်းပတ်အတော်ကြားပါပြီ။ဒါပေမဲ့လည်းအောက်လူတော်မှထွက်ဆိုထားတဲ့အမေရိကန်သံတမန်တွေနဲ့အမျိုးသားလူမျိုးရေးတာဝန်ရှိသူတွေအတော်များများကတော့သမ္မတဇယ်လင်စကီကစုံစမ်းစစ်ဆေးမှုလုပ်မယ်ဆိုတာလူသိရှင်ကြားပြောမှစီးရဲကူညီပေးဖို့သမ္မတထရမ့်ကတကယ်ပဲရည်ရွယ်ထားခဲ့တယ်ဆိုပြီးတော့ပြောဆိုထားကြပါတယ
်။ဒီမိုကရက်တစ်ကြီးဆိုးထားတဲ့အောက်လွတ်တော်မှာသမ္မတဒေါ်နယ်ထရမ့်ပေါ်မှာတရားစွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသူစိတ်မပူဘူးလို့သမ္မတထရမ့်ကတောက်ကြနေမှာပြောပါတယ်။သမ္မတထရမ့်ကလာမယ့်နှစ်ရွေးကောက်ပွဲမှာပြန်ပြီးအရွေးခံရရင်အသာစီးရစေဖို့အတွက်ယူကရိန်းကိုသူ့ရဲ့နိုင်ငံရေးတင်ပတ်တွေပေါ်မှာစုံစမ်းပြီးလို့ဖိအားပေးခဲ့တယ်ဆိုတော့တခြားအခြေခံအစိုးရအရာရှိတွေနဲ့အတွင်းလူပြောရဲ့ဖွင့်ချချက်ပေါ်မူတည်ပြီးအခုလိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ဒီလိုစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသူစိတ်မပူကြောင်းသမ္မတကအိမ်ပြူတော်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့လတော့ကအောက်လတော်စုံစမ်းရေးမှုတွေတကပိတ်ဆက်ဆီးခဲ့ကြတာနဲ့ပတ်သက်ပြီးအောက်လတော်ဒီမိုကရက်တစ်ထောက်ပြန်ပေးတဲ့စာရီထက်ထွက်လာပြီးနိုင်ပိုင်းကြမှာပဲသမ္မတကအခုလိုပြောလိုက်တာပါသမ္မတထရမ့်နဲ့ယူကရိန်းသမ္မတတို့ရဲ့ဇူလိုင်လတယ်လီဖုန်းဆက်သွယ်ပြောကြားမှုကိုနားထောင်ခဲ့ရသူအမျိုးသားလုံခြုံရေးကောင်စီယူကရိန်းဆိုင်ရာကြွမ်းကျင်သူဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဗင်မန်ရဲ့ထွက်ဆိုချက်ထဲမှာတော့သမ္မတထရမ့်ကသူ့နိုင်ငံရေးပြိုင်ဘက်တွေပေါ်ယူကရိန်းကိုစုံစမ်းစေချင်တဲ့အတွက်တန်လျက်ဖြစ်စရာမလိုဘူးလို့ပြောပါတယ်
ပါလင်တိုင်းပြိုကျတော့တာနှစ်ပေါင်း30ပြည့်ချိန်အထိအမေရိကန်နဲ့မဟာမိတ်တွေဟာအားကြီးတဲ့ကွန်မြူနီရန်သူတွေကိုရင်ဆိုင်နေရဆဲဖြစ်ပြီးတွလက်တဲ့ကဘာအနေနဲ့ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုတွေကိုဆက်ပြီးခုခံကာကွယ်ဖို့လိုအပ်နေဆဲဖြစ်တယ်လို့အမေရိကန်ကပြောပါတယ်။ရုရှားနိုင်ငံဟာအိမ်နီးချင်းတွေကိုကြည့်ကြော်ပြီးနိုင်ငံရေးအတိုက်အခံတွေကိုနှိမ်နင်းနေတယ်လို့ဂျာမနီနိုင်ငံပါလင်မြို့တော်ကအထင်ကရဘရန်ဒန်ဘော့ဂိတ်နာမှာတောက်ချန်လေးကပြောတဲ့မိန့်ခွန်းနဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောသွားပါတယ်။ရုရှားကြွတုံမှုကိုစတင်တဲ့ Crimean Tatar တွေနဲ့ယူကရိန်းနိုင်ငံသားတွေကိုရုရှားအနာဂတ်တွေကရဲတွေနဲ့ဝင်ဖန်တာနှိပ်စက်ညှဉ်းပန်းတာတွေလုပ်နေတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။တရုတ်နိုင်ငံကိုလည်းဝန်ကြီးပွန်ပေယိုကဥပမာပြောဆိုပါတယ်။တရုတ်ကွန်မြူနစ်ပါတီဟာအာဏာရှင်အမြင်တစ်ခုကိုပုံဖော်နေတယ်လို့ဆိုပါတယ်။တရုတ်ကွန်မြူနစ်ပါတီဟာတရုတ်လူထုကိုဖိနှိပ်နေတယ်။ ဝေဖန်သူတွေကိုခီးသွွာလာခင်မပေးပဲပိတ်ပင်နေပြည်ပမှာခိုလုံမှုကြိုးစားတဲ့ရှင်ကျန်းဒေသကတရုတ်မွတ်စလင်တွေကိုဟန်တားနှောက်ရှက်တယ်လို့ဝန်ကြီးပွန်ပေယိုကဆက်ဆွဲပြောဆိုပါတယ်။ဘာလင်တိုင်းပြိုကျသွားတဲ့230ပြည့်အထိမ်းအခမ်းအနားတက်ဖို့ဝန်ကြီးပွန်ပေယိုဒီသတင်းပတ်ပင်ဂျာမနီမှာရောက်နေတာပါ။လွန်ခဲ့တဲ့230ဒီကနေ့1989ခုနှစ်ဒိုမာလ9ရက်နေ့မှာဂျာမနီနိုင်ငံကိုအရှိန်အဟောင်ပိုင်းခြားထားတဲ့ဘာလင်တိုင်းကြီးပြိုကျသွားပြီးအဲဒီနောက်ပိုင်းဥရောပမှာကွန်မြူနစ်ဝါဒကြာဆုံးသွားတယ်လို့အဆိုမှာတော့ဆိုဗျက်ပြည်တော်စုလည်းပြိုကွဲသွားပါတယ်။
အမေရိကန်ပြည်ထောင်စုဟာဆီးရီးယားရေနံတွင်းတွေကနေရတဲ့အကျိုးမြတ်တွေကိုအတန်းဖက်ဝါဒဆွဲအတွက်ထောက်ပံ့ပေးနေတယ်လို့တူရကီအရာရှိတွေကဆက်ဆွဲပြောဆိုပါတယ်။ဆီးရီးယားအရှေ့မြောက်ပိုင်းဒေသကအမေရိကန်တပ်တွေကိုရုတ်သိမ်းဖို့ပြီးခဲ့တဲ့လတုန်းကသမ္မတဒေါ်နယ်ထရန့်ပြင်ညာခဲ့ပြီးချိန်ကစပြီးဒီရေနံတွင်းတွေစောင့်ဖို့အမေရိကန်တပ်သားတွေကိုဆဲလွတ်ခဲ့တာဖြစ်ပါတယ်။အခုလိုဆဲလွတ်တာဒီရေနံတွင်းတွေကို IS အတန်းဖက်အဖွဲ့ရန်ကကာဝယ်ဖို့လို့အမေရိကန်အရာရှိတွေထပ်တလဲလဲပြောနေပေမဲ့ Chester Brine ကတော့ဒီရေနံတွင်းကရတဲ့အကျိုးမြတ်အများစုကိုSDF ကတ်တပ်ဖွဲ့တွေကိုပေးဖို့ဖြစ်ကြောင်းပင်နဂန်စစ်ဌာနချုပ်အရာရှိသူကအတည်ပြုပါတယ်။ American ပြည်တော်စုအနေနဲ့ Syria ကထွက်တဲ့တင်ရန်စာတတွေကို Syria ပြည်သူတရလုံးပိုင်ဆိုင်နေဆိုတာမျက်ကွယ်ပြုမထားတဲ့မူလို့ Turkey တိုင်းရင်းအရာရှိတွေကချက်သပြင်းနေမှာ VOA ကိုပြောပါတယ်။ SDF ကတ်တပ်ဖွဲ့တွေကို Syria က IS စစ်တွေထွက်ချိန်မုန်းရင်းမှာအားထားရတဲ့မဟာမိတ်ဖြစ် American ကသဘောထားပေမဲ့ Turkey ကသူ့နိုင်ငံတည်းကခွဲထွက်ရေး PKK ကတ်တပ်လူ့သမားပါတီနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ
်။ဒီ UI American တန်တဲ့ဘက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 933 5.40 kHz 983 5.48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့ဖက်တဲ့တွေကိုဒါရိုက်ဆက်လက်ပြောနေပါတယ်။ဒီရုံးနဲ့အမေရိကန်တို့ကြားကုန်သွယ်ရေးဆိုင်ရာညှင်းပွားတာကနေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချမှတ်ထားတဲ့ကုန်သွယ်ကုန်တချို့ကိုပြန်ရုပ်သိမ်းမှုသဘောတူထားကြပြီလို့တရုတ်ကပြောတာကိုသမ္မတဒေါ်နယ်ထရမ့်ကညှင်းလိုက်ပါတယ်။သူတို့ကပြန်ရုပ်သိမ်းခြင်းပါတယ်ကျွန်တော်ဘာကူမှသဘောမတူရသေးပါဘူးလို့တောက်ချာနေကအင်ဖြူတော်ပြင်ပမှာဒရင်တော့တွေကိုသမ္မတထရမ့်ကပြောပါတယ်သူကအခုလိုပြောလိုက်တာကြောင့်နိုင်ငံစလုံးရဲ့စီးပွားရေးတွေကိုထိခိုက်နေတဲ့ပြင်းထန်တဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်ရေးအပေးအယူလို့ဆွေးနွေးတာမှာလုံးစရာအများကြီးရှိနေသေးတာကိုပြနေပါတယ်အပြန်အလှန်ချမှတ်ထားတဲ့ကုန်သွယ်ကုန်တချို့ကိုရုပ်သိမ်းဖို့နှစ်ဖက်သဘောတူလိုက်ပြီလို့ပြုတ်ကူးတဲ့ရောင်းဝယ်ရေးဌာနကကြာတာပြည်နေမှာပြောတာပါကုန်သွယ်ရေးဆွေးနွေးပွဲတွေမှာစစ်ဆက်ညှိနှိုင်းသူတွေအနေနဲ့အဆင့်တစ်သဘောတူညီချက်ကိုရပြီဆိုရင်အမေရိကန်နဲ့တရုတ်နိုင်ငံစလုံးဟာကုန်သွယ်ကုန်တွေကိုတစ်ချိန်တည်းမှာပမာဏအတူတူလျှော့ချတဲ့နယ်လို့တရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရဂေါဖန်ကသတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောထားပါတယ်။လျှော့ချမဲ့ပမာဏကတော့စစ်ဆက်ညှိနှိုင်းပွဲတွေမှာဆုံးဖြတ်သွားမယ်လို့လည်းပြောခွင့်ရဂေါကပြောပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားဒေါ်လာဘီလီယံပေါင်းများစွာတန်တဲ့ကုန်ပစ္စည်းတွေပေါ်ကုန်သွယ်ကုန်တွေချမှတ်ထားတာပါ။
အာရှနဲ့ပစိဖိတ်ဒေသရင်းနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကနေအိန္ဒိယကနှုတ်ထွက်မယ်လို့ကြေညာခဲ့တဲ့နောက်ပိုင်းနိုင်ငံပေါင်း15နိုင်ငံပဲကျန်တော့တဲ့ဒေသရင်းစီးပွားရေးမိတ်ဆွေများအဖွဲ့ RECP ရဲ့ခုနှစ်နှစ်ကြာရရှိထားတဲ့သဘောတူညီချက်ဆက်လက်တည်မြဲပါမလားလို့အဖွဲ့ဝင်နိုင်ငံတွေကြားတန်တရားတွေဖြစ်လာစေပါတယ်RCEP လို့တည်ရတဲ့ဒီသဘောတူညီချက်မှာအိန္ဒိယနဲ့အတူမလေးရှား၊ဘရူနိုင်း၊ကမ္ဘောဒီးယား၊ဗီယက်နမ်၊အင်ဒိုနီးရှား၊စင်ကာပူ၊လာအိုစ်၊ထိုင်း၊ဖိလစ်ပိုင်နဲ့မြန်မာပါဝင်တဲ့အာဆီယံ10နိုင်ငံအပြင်ဒေသရင်းနိုင်ငံတွေဖြစ်တဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊အော်စတြေးလျနဲ့နယူးဇီလန်တို့လည်းပါဝင်ကြတာပါ။အိန္ဒိယရဲ့ပါဝင်မှုကြောင့်ကမ္ဘာလူ့ရေးထက်ဝက်ကျော်ရှိလာစေပြီးစီးပွားရေးအရသုံးပုံသဘောအကျုံးဝင်နေတဲ့ဒီသဘောတူညီချက်ဟာတိတ်ကိုကျေပြန့်နေလို့မြင်ရပေမဲ့လက်တွေမှာထင်သလောက်ဟုတ်ပုံမရပဲတခြားကုန်သွယ်ရေးသဘောတူညီချက်တွေနဲ့ရှင်းရင်အလုတ်တိတ်မဖြစ်ဘူးလို့ဝေဖန်ကြတာပါဒီသဘောတူညီချက်မှာချွင်းချက်တွေများနေပြီးပြည်ပြဝဝလွတ်လပ်တဲ့ကုန်သွယ်ရေးဖြစ်လာနိုင်မှာမဟုတ်ဘူးလို့ Washington DC ကနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနစီးပွားရေးဆိုင်ရာကျွမ်းကျင်သူကဝေဖန်ပါတယ်။ဒါ့အပြင်ဒီသဘောတူညီချက်ထဲမှာအလုတ်သမားရပိုင်ခွင့်တွေပေါ်ပြမထားတာဒါမှမဟုတ်တရုတ်လိုနိုင်ငံမျိုးကစီးပွားရေးမူဝါဒတွေကိုအလျှော့ပေးထားတာတွေပါဝင်နေတဲ့အတွက်ဖွံ့ဖြိုးပြီးအနောက်နိုင်ငံအများစုကလက်ခံထားတဲ့ကုန်သွယ်ဆိုင်ရာတရားမျှတတဲ့ရှင်ပြိုင်မှုတွေပေါ်မှာအခွင့်ကောင်းယူရာမျိုးတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်
။အမေရိကန်နဲ့မြောက်ကိုရာကြာတမန်ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အခွင့်အလမ်းဟာနေ့စဉ်နဲ့အမျှနယ်လာနေပြီလို့အစိမ့်မြင့်မြောက်ကိုရာတမန်တူကပြောပါတယ်။ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ဒီနှစ်ကုန်မှာအမေရိကန်ဘက်ကအပြီးလှုပ်ဆောင်မယ်လို့မြောက်ကိုရီးယားကမျှော်လင့်တဲ့အကြောင်းချိုချိုးစုကစောင့်ကြာနေမှာပြောပါတယ်။သူဟာမြောက်ကိုရီးယားနိုင်ငံခြားရေးဌာနကမြောက်အမေရိကရေးရာဌာနညွှန်ကြားရေးမှူးဖြစ်ပါတယ်။အမေရိကန်ကိုကျွန်တော်တို့အချင်းအများကြီးပေးထားပြီးပါပြီ။ဒီနှစ်ကုန်မှာအခြေရဖို့ကျွန်တော်တို့စောင့်နေပါတယ်လို့ရုရှားနိုင်ငံမော်စကိုမြို့တော်မှာကျင်းပတဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးနိုင်ငံတကာညီလာခံတစ်ခုမှာချိုချိုးစုကပြောသွားပါတယ်။ အမေရိကန်ကကျွန်တော်တို့နဲ့တွေ့ဖို့လှုပ်ဆောင်ရမှာတွေမဟုတ်ဘူး။ရန်လူတော်ကိုရှော့မချဘူးဆိုရင်အဲ့ဒါဟာအမှားကြီးတစ်ခုဖြစ်ပါလိမ့်မယ်လို့လည်းဆိုပါတယ်။
အိန္ဒိယနိုင်ငံအယုဒ္ဓယာမြို့ကလေးမှာနှစ်ပေါင်းအစိတ်ကျော်ဟိန္ဒူနဲ့မွတ်စလင်တို့ကြားအငင်းပွားနေတဲ့နှစ်သက်သက်မှခွန်ခွန်ဧကအကျယ်ရှိတဲ့မြေနေရာပိုင်ဆိုင်မှုအတွက်စနေနေ့မှာနိုင်ငံတော်တရားရုံးကနေဆုံးဖြတ်ချက်ချပေးတော်မှာဖြစ်ပါတယ်။ဒီနေရာမှာတိဆောက်ထားတဲ့မွတ်စလင်ပလီကိုလွန်ခဲ့တဲ့နှစ်အစိတ်ကျော်တုန်းကဟိန္ဒူတွေကဖြိုချဖျက်ဆီးပစ်ခဲ့တာကြောင့်အိန္ဒိယနိုင်ငံမှာအပြင်းထန်ဆုံးဘာသာရေးအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဒီနေရာဟာသူတို့ရဲ့ယာမဖျားမွေးဖွားရလို့ဟိန္ဒူတွေကယုံကြည်ကြပြီးဒီနေရာမှာဖျားကြောင်တိဆောက်ခြင်းနဲ့လို့မွတ်စလင်တွေကလည်းပလီတိဆောက်ခြင်းနေကြတာဖြစ်ပါတယ်။တရားရုံးဆုံးဖြတ်ချက်ချဖို့လုပ်နေချိန်မှာပဲလူရေ9000ခွဲလောက်နေထိုင်တဲ့ဒီမြို့ကလေးအတွက်လုံခြုံရေးရဲနဲ့ပြည်သူ15000လောက်ကင်းလှည့်ဆောင်ကြည့်နေပါတယ်။ငြင်းငြင်းချင်းချင်းရှိကြဖို့ဟိန္ဒူနဲ့မွတ်စလင်အဖွဲ့တွေကဆော့ဩနေတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေကလည်းတီတီငင်းငင်းရှိဖို့ပြောဆိုနေကြတာပါ။လူစုဝေးဆန္ဒပြမှုကိုလည်းတားမြစ်ထားပါတယ်။ဟိန္ဒူတွေရဲ့ဖျားချောင်းပြည်နေရာမှာအဲ့ဒီချိန်ကအုပ်စိုးခဲ့တဲ့မွတ်စလင်တွေကဗလီတိဆောက်ခဲ့တယ်လို့ပြောပြီး1992ခုနှစ်မှာမွတ်စလင်တွေရဲ့ဒီ16ရာစုဗလီဝတ်ကျောင်းကိုဟိန္ဒူအစွန်းရောက်တွေကဖျို့ချခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစပြီးအယုဒ္ဓယာမှာဘာသာရေးအဓိကရုံးတွေဖြစ်နေတာပါ။ဒီနယ်မြေအတွက်3ပုံ2ပုံကိုဟိန္ဒူတွေကယူပြီးတပုံကမွတ်စလင်တွေယူဖို့2010တရားရုံးဆုံးဖြတ်ချက်ကိုမကျေနပ်တဲ့ဟိန္ဒူနဲ့မွတ်စလင်အုပ်စုတွေကအထက်တရားရုံးထိတက်ပြီးတိုင်ကြားခဲ့တဲ့အတွက်စနေနေ့မှာဆုံးဖြတ်ချက်ချပေးတော်မှာဖြစ်ပါတယ်
။ကိုယ်သဘောနဲ့ကိုယ်ဒီဘောက်ကိုထွက်သွားတဲ့ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ဆမ်မရင်းစီကပြည်နယ်နိုင်ငံပါရီမျိုးကနေတနင်္လာကိုသွားဖို့တောက်ကြနေမှာလေယာဉ်မတက်သွားပြီလို့ပြောပါတယ်။ထိုင်းနိုင်ငံကိုသွားဖို့လေယာဉ်မအတက်မခံမဲ့ငင်းခံရပြီးတဲ့နောက်ပြန်မှာပဲသူကအခုလိုပြောတာပါ။ဆမ်မရင်းစီဟာနောက်တနေရာကိုသွားဖို့တဲ့ပါရီမြို့မှာလေယာဉ်မတက်သွားပါဘူးလို့လက်ဆွဲအိတ်ကင်ပြီးလေဆိပ်ခန်းမတစ်ခုထဲမှာရိုက်ထားတဲ့သူ့ရဲ့ဓာတ်ပုံနဲ့တူ Facebook စာမျက်နှာတစ်ခုပေါ်မှာတင်ထားပါတယ်။သူဘယ်ကိုသွားတာလဲဆိုတာကိုတော့ Mr. Rin Sik ကမပြောပါဘူး။စနေနေ့မှာသူကမ္ဘောဒီးယားကိုရောက်မယ်လို့ပြောထားဥပါတယ်။သူကနိုင်ငံကိုပြန်ရောက်တာနဲ့အဖမ်းခံရနိုင်ပါတယ်။ပိတ်သွင်းခံထားရတဲ့သူ့ပါတီရဲ့အဖွဲ့ဝင်တွေလည်းကမ္ဘောဒီးယားမှာနှိမ်နှင်းဖြိုခွဲခံထားရတာပါ။မလေးရှားနိုင်ငံမှာထိန်းသိမ်းခံထားရတဲ့သူ့ပါတီကတက်ကြွလှုပ်ရှားသူတွေကလည်းနိုင်ငံကိုပြန်ဖို့ကြိုးစားနေကြပါတယ်။သူပြန်သွားတဲ့အခါဝန်ကြီးချုပ်ဟွန်ဆန်ကိုစန့်ကျင်တဲ့အုံကြွလှုပ်ရှားမှုတစ်ခုပေါ်လာဖို့ရည်ရွယ်ချက်နဲ့အခုလိုပြန်မှုစူးစမ်းတာဖြစ်ပါတယ်ခင်ဗျာ
စနေနေ့မနက်တော့ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ဒေါက်ကမြူတက်တို့ကပြောပြပေးခဲ့တာပါအခုသတင်းဆောင်မတွေစတိုင်နားဆင်ကြရပါမယ်ပထမဆုံးတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်စစ်တပ်တင်ဆီးရီးယားနိုင်ငံအတွက်အခြေခံဥပဒေတည်မှုကြမ်းရေးဆွဲရေးကုလသမဂ္ဂဂျာဝင်စစ်စပ်ပေးတဲ့ဆွေးနွေးပွဲတွေထွက်တက်မှုရပြီးပထမတစ်ကြိမ်ပြီးစီးသွားပြီလို့ဆီးရီးယားမှာတိုက်ခိုက်နေတဲ့အဖွဲ့တွေကပြောပါတယ်။တရင်နှစ်ပတ်နားပြီးတဲ့နောက်မှာဒုတိယအကြိမ်ဆွေးနွေးပွဲတွေကိုနိုဝင်ဘာလ25ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဆွေးနွေးပွဲကျင်းပရာဂျနီဗာကနေ VOA တရင်တောက်လီဇာရှလိုင်းပြပို့ထားတဲ့တရင်လောကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်
ဗျ။ဆွေးနွေးပွဲတွေကိုအဆင့်ရှိရှိပိုင်းတိုင်းကျွမ်းကျင်တဲ့အနေအထားနဲ့ဦးဆောင်ခဲ့တဲ့အတွက်အစိုးရနဲ့အတိုက်ခံကုစလေအဖွဲ့တွေရဲ့ပူးတွဲသဘာဝပတိနှစ်ဦးကိုစီးရဆိုင်ရာကုလသမဂ္ဂအထူးကုစလေဂျီယာပီတဆန်ကချီးကျူးပြောဆိုပါတယ်။အခြေခံဥပဒေဆိုင်ရာကော်မတီဟာပြိပခလွန်စီးရီးယားဘယ်လိုနိုင်ငံမျိုးဖြစ်သင့်တယ်ဆိုတဲ့အပေါ်ခြားနာတဲ့ဆန့်ကျင်ဘက်အမြင်ရှိကြတဲ့တိတ်ကိုစုံလင်ပြီးမတူကွဲပြားတဲ့အစုတစ်ခုဖြစ်တယ်လို့ပီတဆန်ကပြောပါတယ်။ဒါပေမဲ့လည်းကော်မတီဝင်တွေဟာအခုပြောတာတူနားထောင်ဖို့တင်ယူခဲ့ကြတယ်လို့လက်တွေ့ကြပြီးအလုပ်ဖြစ်တဲ့ဆွေးနွေးပွဲတွေလုပ်နိုင်ခဲ့ကြတယ်လို့ပီတဆန်ကပြောပါတယ်။စီးရီးယားပြည်ပခန့်နဲ့ဆက်ဆက်တဲ့အခြေခံဥပဒေသေးရေးဆွဲရေးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေအားလုံးကိုဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်။အဒီကိစ္စရပ်တွေထဲမှာအချုပ်ချာအာဏာလွတ်လပ်ရေးနေမြေခိုင်မာမှုတို့နဲ့ဆက်ဆက်တာတွေအပြင်အကြမ်းဖက်ဝါဒနိုင်ငံအဖွဲ့အစည်းတွေနဲ့တရားဥပဒေစိုးမိုးမှုအရေးပါပုံတို့နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေလည်းပါတယ်လို့ကုလအထူးတန်တမန်ကပြောပါတယ်။
My hope is that the meetings of the Constitutional Committee can be a door opener to the broader political process.
အခြေခံဥပဒေဆိုင်ရာကော်မတီရဲ့ဆွေးနွေးပွဲတွေဟာပိုပြီးကြည်ကြတဲ့နိုင်ငံရေးလုပ်ငန်းစဉ်ကိုလမ်းဖွင့်ပေးလိုက်တာတစ်ခုအဖြစ်ကျွန်တော်မျှော်လင့်ပါတယ်။အခြေခံဥပဒေဆိုင်ရာကော်မတီထဲမှာပိုပြီးကြည်ကြတဲ့နိုင်ငံရေးလုပ်ငန်းစဉ်အပေါ်အပြည့်သဘောဆောင်တည်ရမှုဖြစ်စေနိုင်တဲ့ယုံကြည်မှုတချို့တည်ဆောက်ရေးစတင်နိုင်မယ်လို့လည်းကျွန်တော်မျှော်လင့်ပါတယ
်။ဒါကတကယ့်အစဉ်ခေါ်မှုကြီးတစ်ခုဖြစ်ဖွယ်ရှိပါတယ်။အစစပျက်စီးနေတဲ့ဒီနိုင်ငံကနိုင်ငံသားတွေအားလုံးအတူတကွပေါင်းစည်းဖို့ကြီးမားတဲ့အားထုတ်မှုလုပ်ရမယ်ဆိုတာလေ့လာသူတွေကသဘောတူပါတယ်။ရက်ဆက်ပြင်းထန်တဲ့ပြည်တွင်းစစ်ကကိုနှစ်နီးပါးကြာနေပြီဖြစ်ပြီးလူထောင်ပေါင်းများစွာတေဆုံထားပြီးတော့နိုင်ငံတွင်းမှာအိုးအိမ်ဆုံးထွက်ပြေးနေရသူတွေနဲ့ဒုက္ခတွေအဖြစ်ပြည်ပထွက်ပြေးနေရသူကစုစုပေါင်း12သန်းကျော်ရှိနေတာပါ။ညီညွတ်ရေးအချုပ်အခြာအာဏာပိုင်မှုနဲ့စီးရီးယားရဲ့နေမြေခိုင်မာမှုတွေကိုထိမ့်သိမ့်မဲ့ အခြေခံဥပဒေတစ်ခုကိုမူကြမ်းရေးဆွဲအတိအမှတ်ပြုခြင်းအဖြစ်နာတည်ငြိမ်တဲ့နိုင်ငံတစ်ခုကိုရနိုင်မယ်လို့အစိုးရဘက်ကကော်မတီပူးတွဲတဲ့ဗာပတိအာမက်ခူစဘာရီကစကားပြန်ငါးတစ်ဆင့်ပြောပါတယ
် How do we preserve sovereignty with sanctions with Turkish in occupation
ဗျာကအရေးယူမှုအောက်မှာတူရကီကကျူးကျော်ဝင်ရောက်ထားတဲ့အောက်မှာအမေရိကန်ဝင်ထားတဲ့အခြေအနေအောက်မှာချုပ်ချာအာဏာကိုကျွန်တော်တို့ဘယ်လိုထိန်းသိမ်းနိုင်ပါလဲအဲ့လိုကျူးကျော်ဝင်ရောက်နေရတွေကကျွန်တော်တို့တိုင်းပြည်ကိုလူရဲ့နေချိန်မှာအချုပ်ချာအာဏာကိုဘယ်လိုထိန်းသိမ်းနိုင်ပါလဲဒါစာရွက်ပေါ်ကစကားလုံးတွေတက်တက်ဖြစ်လို့မရပါဘူးလက်တွေ့အကောင့်တွေဖော်နိုင်ရပါမယ်အားလုံးသဘောတူရပါမယ
်စီးရီးယားနိုင်ငံတော်အားလုံးဖြစ်ချင်တဲ့စံနှုန်းတွေကိုပြည့်မီမဲဆိုရင်အခြေခံဥပဒေဟာညီညွတ်ရေးအတွက်အင်အားတစ်ခုဖြစ်နိုင်တယ်လို့အတိုက်ခံဘက်ကကော်မတီပူးတွဲတဲ့ဗာပတိဟာဒီအဘားကပြောပါတယ်ဒုက္ခသည်တွေမိခင်နိုင်ငံပြန်လာနိုင်စေမယ်အိုရင်စွန့်ထွက်ပြေးနေရသူတွေသူတို့နေအိမ်တွေစီပြန်သွားနိုင်မယ်အခြေခံဥပဒေတရက်ကိုစီးရီးယားလူထုကမျှော်လင့်နေတယ်လို့သူကပြောပါတယ်အခြေခံဥပဒေဟာလူတိုင်းအတွက်အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုအာမခံရမယ်လို့ဟာဒီအဘာကပြောပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံအတွင်းကုလဂျာဝင်စစ်ဆက်ဆွေးနွေးပွဲနောက်ဆုံးအချိန်လေးကိုကိုကျော်ကျော်သိန်းကပြောပြသွားတာပါဆက်လက်ပြီးမြန်မာသတင်းဘုတ်ကိုနားဆင်ရပါမယ်အာဂရီလိုက်စားမှုဆိုင်ရာသတင်းဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံမှာတာဝန်ထမ်းဆောင်နေတဲ့အလုသမားတန်ရာရှိဦးစမ်းမောင်ဦးနဲ့ဒေသခံဝန်ထမ်း2ဦးတို့ဟာနိုင်ငံတော်ကနေပေးရတဲ့လုပ်ပိုင်ခွင့်အာဏာတွေကိုအလွဲသုံးစားပြုတာကြောင့်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်56ရာနှုန်းမှာ6ရာနှစ်ကစတင်မှုဖွင့်လှစ်အရေးယူပြီလို့ဆိုပါတယ်။ဦးစမ်းမောင်ဦးအနေနဲ့သူလုဆောင်ရမယ့်တာဝန်ဝတ္တရားတွေတိုင်းလုဆောင်ရမှာရှိပဲဥပဒေပေါင်းပြင်ပကလုပ်တာတွေလည်းရှိကြကြောင်းသူနဲ့ထိတွေ့ဆက်ဆံဖူးသူတွေကပြောပါတယ်။ VOA သတင်းတောင်မှအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကအလုသမားတန်အရာရှိဦးစမ်းမောင်ဦးဟာအလုခေါ်စာတွေကိုခွင့်ပြုမိတ်အမြန်လက်မှတ်ရေးထိုးခြင်းနဲ့ပတ်သက်လို့ကုမ္ပဏီ12ခုကနေထိုင်းဘတ်ငွေ 5,800 ကျော်ကိုတောင်းခံရယူခဲ့တာပြည်ပအလုပ်ကန်အေဂျင်စီကုမ္ပဏီများကအလုသမားများအမိစီရင်များပြင်ပြရမှာအလုသမားတဦးကိုထိုင်းဘတ်ငွေ100နှုန်းနဲ့ကုမ္ပဏီ16ခုကနေထိုင်းဘတ်ငွေ4သန်းနီးပါးကိုလက်ခံရယူခဲ့ကြောင်းတိုက်တားမှုတွေရှိခဲ့တာပါဒီနောက်မှာတော့အဂတိလိုက်စားတာကိုစစ်ဆေးတွေ့ရှိတာကြောင့်အခုလိုမျိုးအရေးယူဆောင်ရွက်ခဲ့ကြောင်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။အလုသမားတန်အရာရှိဦးစမ်းမောင်တာဝန်ယူတဲ့ကာလမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုသမားတွေကြုံတွေ့ရတဲ့အခက်အခဲကိုအလုသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကအခုလိုပြောပြပါတယ်
။တမန်ပေါ်တော့လူအလုခေါ်စာတွေကိုကျွန်တော်စစ်ဆေးမှုအားနည်းတဲ့အတွက်တချို့ဆိုတွားရောက်လုံးဝမတွားရောက်မစစ်ဆေးနိုင်တဲ့အားတွေရှိတယ်။ခေါ်လာတာနိုင်ရတကယ်တဖြည်းအလုပ်ရှင်တဖြည်းစက်ရုံကလက်ခံထားတာယူပါတရားအဲ့ဒီမှာလူ400လောက်ကအလုပ်မရှိကြုံနေနေရဖို့ပြီးတော့ကျွန်တော်တို့အထုလိုက်ပြုံလိုက်ပေါ့နော်လူ300 400မျိုးကိုကျွန်တော်တို့စံနေစီတွေတွားပေးရပြီးတော့ဒုက္ခရောက်ပြီးတော့စားရမရှိတဲ့အထိဆွေးစားတွေကပြစ်ထားခဲ့တာမျိုးတွေလည်းကျွန်တော်ဖြည့်ချင်းပေးခဲ့ရတယ်အဲ့တော့ကျွန်တော်တို့ဒီအလုပ်မတန်ကြီးတွေနေနဲ့အခုကိုပေါ့နော်ဒီအလုပ်ခေါ်စာတွေကိုကျွန်တော်တို့ထိတိယအောင်စစ်ဆေးမပေးတာမျိုးတွေရှိတယ
်မြန်မာကျပ်ငွေ8တန်းကနေ10သိန်းအထိကုမ္ပဏီတွေကိုပေးခဲ့ပြီးတရားဝင်လာခဲ့ပေမဲ့စာချုပ်ပါစီးငင်းစည်းကမ်းတွေကိုချိုးဖောက်ခံရတဲ့အခါမှာတာဝန်ယူမှုမရှိတာတွေကိုကြုံရတယ်လို့လည်းအလုသမတူကအခုလိုပြောပြပါတယ်
။သူတို့ခေါတော့ကတွားမယ်ဆိုတဲ့နေရာတနေရာပို့တကယ်ပို့တဲ့နေရာကတနေရာဖြစ်နေတယ်အဲ့လိုမျိုးမျိုးနယ်တွေလည်းလုံးဝမတူဘူးပေါ့။ဘလို့ခက်ခဲတဲ့ကြိုးလားဆိုတော့အလုကပုံမှန်မစင်းရတာတို့နောက်တော့လာစားတွေမမှန်တာတို့အဲ့လိုမျိုးတွေဖြစ်ကြတယ်ကြည့်ကြတဲ့အခါကျတော့ကုမ္ပဏီကိုတောင်းကြတယ်ကုမ္ပဏီကတာဝန်ယူမှုမရှိဘူးလိုက်ချေအချင်းမပေးဘူးပေါ့တန်ရုံးလက်မီအကူအညီတောင်းပါတယ်တောင်းတဲ့အခါကျတော့သူတို့ကအေးလာကူညီမယ်ပဲပြောတာပဲဒါပြီးကူညီခြင်းမရှိပါဘူးလုံးဝနောက်တစ်ခါဖုန်းနဲ့ပြန်ဆက်မလာဘူးဆောက်လို့ရေးဆိုလို့ချင်းရေကမိကလုံးဝမပေးရဘူးလို့ပြောထားတယ်ကိုကျတော့ဆောက်လို့ရေးဖြစ်နေပြီရေကမိကတွေပေးရတယ်အခန်းကတွေပေးရတယ်အဲ့လိုမျိုးတွေကြုံရတယ်ပြီးတော့လုံးကလည်းကောက်ကိုလည်းစာချုပ်ချုပ်တော့3အဆိတ်နဲ့ချုပ်တယ်ကိုရောက်တော့300ပဲပေးတယ်မိန်းကလေးဆို210ပဲပေးတယ်အဲ့ဒါမျိုးတွေလည်းရှိပါတယ
်ထိုင်းနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့အလုသမားရေးဆောင်ရွက်သူကိုရဲမင်းကတော့မြန်မာတန်ရာရှိဦးစမ်းမောင်ဦးတာဝန်ယူနေတဲ့ကာလမှာထိုင်းလဝကကိုတန်ရုံးတစ်စိတ်တုံးထုပြီးလက်မှတ်ထိုးတိုက်ကြားခဲ့တာကြောင့်ထောင်ထဲမှာ6လနီးပါးနေခဲ့ရကြောင်းပြောပြခဲ့ပါတယ
်ဒီပုံကိုဆိုရင်ကျွန်တော်ထိုင်းလဝကကိုဖမ်းခိုင်းမှုတစ်ခုပေါ့နော်တန်ရုံးတစ်စိတ်တုံးကိုလွဲသုံးလားလုပ်ပြီးတော့သူကလက်မှတ်ထိုးပြီးတော့ကျွန်တော်ဖမ်းခိုင်းခဲ့တယ်ကျွန်တော်တို့ဒီလက်မှတ်ရေးလုပ်ချားနေတယ်လို့အဓိကကျွန်တော်တို့ MOU တွေကိုလည်းကျွန်တော်ဟိုဖေးအားဖွင့်ပြီးတော့ကုညီဆောင်ဆောင်ကျွေးမွေးပြီးတော့ဒီစာချုပ်ပါစီကနေချိုးပေါက်ခံရတဲ့ MOU တွေကိုကျွန်တော်အမှန်တရားအတိုင်းဆောင်ရွက်နေတဲ့လူတယောက်ကိုလုံမတန်ချင်းဦးချမ်းမောင်ဦးက Blacklist ဆိုပြီးတော့ရေးထားတာအဲကျွန်တော်တို့ပြရတော့ Blacklist ဆိုတဲ့ဟာက
ကိုမအိုလူတက်ဝမ်းကြီးလိုမျိုးဓမြမှုလိုမျိုးနိုင်ငံတော်ပုံကံမှုလိုမျိုးအဲစသည်ဖြင့်အဲဒီသိမ်းပေါင်း900ထက်လိန်လေတဲ့အာမျိုးဒါမျိုးတွေဟိုတာဗလက်လစ်ပေးတာပေါ့ဘုရားကျွန်တော်မအားလို့အမှုခင်မျိုးတွေလည်းမရှိပဲနဲ့ဒီကူထောင်းနေထည့်လိုက်တယ်ပေါ့နော်ထိုင်းနိုင်ငံမြန်မာတန်ရုံကအလို့သမားတန်ရာရှိဦးစန်းမောင်ဦးနဲ့အတူလက်စားမှုတွေမှာပူးပေါင်းအကူအညီပေးခဲ့တဲ့ဒေသခံဝန်ထမ်
ပထမသတင်းပေးတိုင်ကြားချက်နဲ့ဖွင့်ခဲ့ပြီးတရားစွဲဆိုအရေးယူနိုင်ရေးဆောင်ရွက်ခဲ့ကြောင်းအဂတိလိုက်စားမှုတိုက်ချက်ရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်ရှင်ဖီအိုအမြမပိုင်းသတင်းတော့မအေးမာရသတင်းပြပုတ်ချက်ပါအခုကျမ်းမာရေးဆိုင်ရာနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ် ဝတ်သက်ယောဂကာကွယ်ဆေးထိုးမထားသူတွေအနေနဲ့ကိုကန်ဆွမ်းအားစနစ်ချုပ်ရင်းပြီးဖြစ်ပြီးသားယောဂတွေပြန်ဖြစ်တတ်တယ်လို့ဗြိတိသျှနိုင်ငံကစေဘတ်ဆန်ရာသိပံပညာရှင်တွေရှာဖွေတွေ့ရှိခဲ့ပါတယ်။လေတာမှုတွေအရဝတ်သက်ယောဂကာကွယ်ဆေးထိုးမထားရင်ရေကြောက်ယောဂလိုယောဂမျိုးတွေထပ်ဖြစ်နိုင်တဲ့အပြင်တခြားယောဂတွေလည်းလွယ်လွယ်ကူကူကူးစက်တတ်တာကိုတွေ့ကြရတာပါ။ဒါကြောင့်ဝတ်သက်က
ထက်စိုးရိမ်စရာကောင်းတယ်ဆိုတာကိုဗြိတိန်နိုင်ငံကသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြပါတယ်။ Cambridge တက္ကသိုလ်ရဲ့ Edinburgh သုတေသနနဲ့ဆေးရုံကအထူးကဆရာဝန်ကြီးဒေါက်တာ Chris Smith ကဘာကြောင့်လူနာကိုထိခိုက်နိုင်လဲဆိုတာကိုအခုလိုရှင်းပြပါတယ
်။ For a period of perhaps 5 years after infection, individuals who catch measles, not have the vaccine but catch natural measles.
ဝဇကကွယ်ဆေးမထိုးသူတရားဝဇရောဂါဖြစ်ပြီးနောက်နေ့လောက်ကြာတဲ့အထိအဲ့ဒီသူဟာတခြားရောဂါတွေပိုပြီးလွယ်လွယ်ကူးစက်တာကိုတွေ့ရပါတယ်။အရင်ကမကူးခဲ့တဲ့ရောဂါတွေကူးစက်နိုင်တာကိုလည်းတွေ့ရပါတယ်
။ဒီရောဂါဖြစ်ဖူးသလားဆိုတာကိုကိုခန့်စွမ်းအားစနစ်ကမှတ်နိုင်စွမ်းချွတ်ယွင်းသွားလို့ဖြစ်တာလို့သိပ္ပံပညာရှင်တွေကသုံးသပ်ပါတယ်။ဒါကြောင့်ဝဇကကွယ်ဆေးထိုးမထားသူတွေအနေနဲ့အသက်အန္တရာယ်ကိုစိုးရိမ်ရတဲ့ရောဂါတွေအပါအဝင်တခြားရောဂါတွေလွယ်လွယ်ကူးစက်ဖို့အလားအလာပိုများသွားတယ်လို့ကိုခန့်စွမ်းအားဆိုင်ရာအထူးကုဆရာဝန်ကြီးတွေကပြောပါတယ်ဝက်သက်ယောဂါကာကွယ်ဆေးထိုးထားသူတွေတောင်မှအန္တရာယ်ရှိနိုင်ပါတယ
် If you live in a community where there are more people who experience measles or who don't vaccinate you are more likely to get other infections
ဝက်သက်ယောဂါဖြစ်ဖူးသူတွေဝက်သက်ကာကွယ်ဆေးထိုးမထားတဲ့သူတွေနေတဲ့အတိုင်းဝိုင်းထဲမှာကိုကနေရဆိုရင်သူတို့အနေနဲ့တခြားယောဂါတွေကူးစက်နိုင်တာကြောင့်ကိုကိုလည်းတခြားယောဂါတွေကူးစက်နိုင်ခြင်းများပါတယ်ဒေါက်တာပက်ထရိုဘာဟာဗြိတိန်နိုင်ငံကမျိုးပီစာလေးလာရေးဆိုင်ရာ Welcome Sanger Institute ကကိုခန့်စွမ်းအားဆိုင်ရာအထူးကူဖြစ်ပါတယ်
။ For the first time we could use a technique that allows us to read the genes that the immune system uses to produce antibodies.
ခန္ဓာကိုယ်ခုခံနိုင်စွမ်းတွေကိုထုတ်ပြီးတဲ့ကိုခန့်စွမ်းအားစနစ်ရဲ့မျိုးပီစာကိုလေ့လာပြီးယောဂါမကူးစက်ခင်နဲ့ကူးစက်ပြီးသားကိုခန့်စွမ်းအားဆဲတွေကိုမှတ်တမ်းတင်လေ့လာပါတယ်။ဒီနည်းနဲ့ဝက်သက်ယောဂါကူးစက်ဖူးသူတွေမှာဘယ်လိုဖြစ်တယ်လဲဆိုတာကိုလေ့လာခဲ့တာပါ။သူတို့လေ့လာတွေ့ရှိချက်ကအရင်ထင်ထားတာထက်ပိုပြီးစိုးရိမ်ကြကောင်းနေဆိုတာကိုတွေ့ခဲ့ကြတာပါ။ဝက်သက်ယောဂါကာကွယ်ဆေးထိုးမထားသူတွေဟာဖြစ်ပြီးသားယောဂါတွေပြန်ဖြစ်ရုံမကယောဂါအသစ်တွေကိုခုခံနိုင်စွမ်းလဲအားနည်းသွားပါတယ်
။ After measles up to 5 years people are have increased rate of other infections with other pathogens.
ဝက်သက်ယောဂါဖြစ်ပြီး9နှစ်အတွင်းတခြားယောဂါတွေကူးစက်နိုင်တဲ့နှုန်းတိုးသွားတာတွေ့ရပါတယ်။ဒီချက်ကိုကြည့်ခြင်းအဖြစ်လူမှုအခြေယောဂါကူးစက်တက်ရောက်မှုတွေရှိနိုင်တယ်ဆိုတာကိုပြသနေပါတယ်။ဝက်သက်ယောဂါဟာကမ္ဘာမှာကူးစက်အလွယ်ဆုံးယောဂါမျိုးတွေမှာပါပါတယ်။ဒီယောဂါဖြစ်ပေါ်တဲ့ကလေးငယ်တွေဆိုရင်အကြအာယုံဆုံးရှုံးတာ၊ဦးနှောက်ထိခိုက်တာတွေအထိဖြစ်နိုင်ပါတယ်။ American ပြည်ထောင်စုမှာဆိုရင်ဝက်သက်ယောဂါကာကွယ်ဆေးထိုးကြဖို့တိုက်တွန်းနှိုးဆော်မှုတွေရှိနေတဲ့ကြားကဝက်သက်ယောဂါကူးစက်မှုနှုန်းဟာ25နှစ်အတွင်းမှာအမြင့်ဆုံးကိုရောက်နေတယ်လို့ယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဘာသာရေးယုံကြည်မှုကြောင့်ကာကွယ်ဆေးမထိုးကြသူတွေ၊ကာကွယ်ဆေးနဲ့ပတ်သက်တဲ့ကောလာဟာလတွေကြောင့်ဝက်သက်ကာကွယ်ဆေးမထိုးကြသူတွေလည်းရှိနေပါတယ်ရှင
်။သောတာရှင်များရှင်။လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခမ်းမတည့်ရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြခဏကြုံနေကြရပါလေ။အခုနောက်ဆုံးမှဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထီးပါ။လက်နက်ကင်ပဋိပက္ခတွေကြားမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲ။အရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1 2 3 2 3 8 2 9994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းဖတ်ချက်တွေကြိုတင်ပေးတာပေးပို့ထားနိုင်ပါတယ်။အနေနဲ့များတိုင်းလေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ရှင်။
တဲ့လီလိုက်စီစဉ်ကိုအင်ကာနဲ့စနေနေ့ညပိုင်းမှာထုတ်လင်းပေးနေတာဖြစ်ပါတယ်တခါတည်းပါဝင်ဆွနေလို့ပြင်ဆွနေပါလို့ဖိတ်ခေါ်ပြရစီ American View American အတံမနက်ပိုင်းစီစဉ်တချို့ကိုပြောင်းလဲတင်ဆက်ထားတာကိုလည်းတော်တော်ရှင်တွေကိုတည်ပေးပြရစီအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြထားတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်ပါတွေကိုမူလအပေါ်မပြတ်ဒေါက်ခင်မျိုးတက်နဲ့အတူကောက်နှုတ်တင်ပြပေးလိုပါတယ်ခင်ဗျာနိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ thenews.com မှာရွန်ဂျာနဲ့ကုလသမဂ္ဂဖွဲ့ဆိုတဲ့ကောင်းစင်နဲ့အက်ဒီတာအဘော်ကိုဖတ်ရှုရပါတယ်။ရွန်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတုံးသက်ပြတ်မှုတွေအတွက်ရေယူတာတွေပဲတော့စနိုင်မလဲဆိုတဲ့မေးခွန်းနဲ့အစချေရေးသားထားပါတယ်။နောက်တစ်ချိန်အချီးနီးစူးစမ်းမှုအဖြစ်ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ဟာအာဆီယံကောင်းဆောင်တွေကိုရွန်ဂျာအကြက်တဲဖြစ်ရှင်ဖို့တိုက်တွန်းခဲ့ကြောင်းဒါအပြင်ထူးထူးဆန်းဆန်းပဲဒီကိစ္စကိုတာဝန်ယူဖို့နဲ့ဒုက္ခသည်တွေလုံခြုံစိတ်ချစွာနေရပြန်ရေးလှုပ်ဆောင်ပေးဖို့မြန်မာအစိုးရကိုတောင်းဆိုခဲ့ကြောင်းဒီတောင်းဆိုချက်ဟာနိုင်ငံကအတိုင်းဝိုင်းကိုတောင်းဆိုတာမဟုတ်ဘဲမြန်မာအစိုးရကနေရေးရဆောင်ရွက်ပေးဖို့လိုက်လျောပေးလိုက်တယ်လို့ဖြစ်နေကြောင်းအလားတူပဲအာဆီယံခေါင်းဆောင်တွေကမဆက်ဖက်ရေးမှုကိုကျင့်သုံးနေတဲ့အချိန်ထဲမှာပဲရိုဂျာကိစ္စဖြေရှင်းပေးဖို့သူတို့ကိုတိုက်တွန်းနေသေးကြောင်းရေးသားထားပါတယ်ရူဂျာကိစ္စဟာမြန်မာဆွေရတာဝန်မဟုတ်တော့ပဲကျူးလွန်သူတွေကိုအပြစ်ပေးဖို့ကမ္ဘာနိုင်ငံတွေမှာတာဝန်ရှိနေကြောင်းဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာ9သိန်း၄ရက်ပြည်ရေးဟာဖြစ်နိုင်ပွဲမရှိပဲပြန်မယ်ဆိုရင်လည်းမြန်မာစစ်တပ်လက်ထက်ဝါကွက်အလိုက်တလို့ဖြစ်သွားမှာဖြစ်ကြောင်းတာဝန်ခံမှုတွေမရှိပဲရိုဟင်ဂျာတွေ၄ရက်ပြန်မှာမဟုတ်ကြောင်းနဲ့ခပ်ပြော့ပြော့တောင်းဆိုမှုဟာအလုံးမဖြစ်တော့ကြောင်းရေးသားထားပါတယ်။ဒါအပြင်မြန်မာအပေါ်တင့်တော်တဲ့ဖိအားပေးမှုမရှိကြောင်းအာဆီယံဒေသတွေမလေးရှားနဲ့အင်ဒိုနီးရှားတို့ကသာရိုဟင်ဂျာကိစ္စတရားမျှတမှုရရှိရေးတက်တက်ကြွကြွနဲ့လှုပ်ရှားနေကြောင်းမြန်မာအင်ဒီဂျင်းတွေဟာဒီကိစ္စမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်ကြောင်းကုလသမဂ္ဂအနေနဲ့ကတော့လေတံပြော့ပြော့နဲ့တိုက်တွန်းတောင်းဆိုနေတာတွေကိုရက်ဆိုင်ပစ်ဖို့လိုကြောင်းရေးသားထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအန္ဒရာပရာဒက်ရှ်ပြည်နယ်ထဲမှာမြန်မာအပါအဝင်ဘင်စတိတ်အဖွဲ့ဝင်ဘင်္ဂလားပင်လယ်အော်ဒေတာရင်းနိုင်ငံတွေအတွက်အကျိုးရှိစေမယ့်စိတ်ကမ်းကြီးတည်ဆောက်ဖို့အသင့်ဖြစ်နေပြီဖြစ်ကြောင်းနိုဝင်ဘာလ10ရက်နေ့ထုတ် The Indian Express မှာဖော်ပြထားပါတယ်။ဒေတာရင်းနိုင်ငံတွေရဲ့ရေချောင်းသွားလာရေးတိုးတက်ဖို့ပူးပေါင်းဆောင်ရွက်မှုနဲ့ကုန်သွယ်ရေးပိုကောင်းလာစေဖို့အတွက်အမြင့်ချင်းဖလှယ်ကြတဲ့ဒီဆွေးနွေးပွဲမှာပြည်내ရေချောင်းဆိုင်ရာဝန်ကြီးကတင်ပြခဲ့ကြောင်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအထိပါရောက်မဲ့ရေချောင်းဆက်သွယ်ရေးဟာဂင်ဂါမြစ်ချောင်းပေါ်ကဘာယာနတီကနေအိန္ဒိယအရှိမြောက်ပိုင်းဒေသတွေအထိသွားလာနိုင်မှာဖြစ်ပြီးဒီမြစ်ကြောင်းတစ်လျှောက်ကုန်စည်စီးဆင်းမှုမြန်ဆန်ကောင်းမွန်လာစေမယ်လို့လည်းပြောပါတယ်။ဒါအပြင်ဘူတန်နဲ့နီပေါနိုင်ငံတွေနဲ့လည်းရေကြောင်းသွားလာမှုတွေပိုးပြီးကောင်းလာနိုင်မယ်လို့ဆိုပါတယ်။ကမ္ဘာတလွှားစီးပွားရေးကြီးထွားဖွံ့ဖြိုးတိုးတက်မှုနှုန်းကျဆင်းနေပေမဲ့ဘင်စတိတ်နိုင်ငံတွေဖြစ်တဲ့အိန္ဒိယ၊မြန်မာ၊နီပေါ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊ထိုင်း၊သီရိလင်္ကာနိုင်ငံတွေကြားမှာတော့ဖွံ့ဖြိုးမှုနှုန်းက600ဂိုင်နှုန်းကနေ900ဂိုင်နှုန်းလောက်ထိဖြစ်လာနေတယ်လို့လည်းပြောပါတယ်။အိန္ဒိယနိုင်ငံထဲမှာစိတ်ကမ်းပေါင်း200ကျော်ရှိတဲ့ထဲက84ခုသာကောင်းကောင်းလဲပတ်နိုင်ကြောင်းနဲ့ဒါကိုတိုးတက်အောင်လုပ်မယ့်အခုစီမံကိန်းအတွက်ဒေသရင်းနိုင်ငံတွေပါပါဝင်ရင်းနှီးမြှုပ်နှံကြဖို့လဲအစည်းအဝေးမှာပန်ကြားခဲ့ကြောင်းလည်းဖော်ပြထားပါတယ
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတို့ရရှိမြတ်ခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိတင်ဆက်သွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 32 40 48တို့အပြင် line lab meter 190 kHz 1509ကပါတိုးချက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုတဆုံတဲ့ American တခင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာဧရာဝတီမြစ်ကြီးကြောင်မြန်မာနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုပိုသိနိုင်မလားဆိုတာအခုလိုကြားကြရမှာဖြစ်ပါတယ်
။ဧရာဝတီမြစ်ကြီးဘလောက်အရေးပါလဲဆိုတာလေကျွန်တော်နည်းနည်းလေးပြောပြချင်ပါတယ်။အဲ့ဒါကဟိမောနာနဲ့တိဘက်တောင်ကုန်းတွေကနေပြီးဆယ်လာတဲ့အနယ်လေးကပင်လယ်ထဲကိုပို့ချတဲ့ဥစ္စာကဒီတစ်နှစ်ကိုတန်ချိန်တန်ပေါင်း300ရှိပါတယ်ခင်ဗျ။အနယ်လေးကြီးပဲ။ဆိုတော့သူကဘလောက
်ဂျပန်အန်နဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူနဲ့ဆွေးနွေးချက်ကိုမကြာခင်နှာစင်ကြရပါမယ်။ဒီလိုအစီအစဉ်တွေတဲ့ကအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်။မွန်ပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လှဲဟာလူ့အခွင့်အရေးရှိနေဖြစ်လဲဆောင်ရွက်ခဲ့သူပါ။တထုံမဲဆန္ဒနဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့အမျိုးသမီးအခွင့်အရေးတောင်းဆိုမှုတွေမှာမိယိုးဖလာထုံတန်းစင်လာတွေကြားကြုံတွေ့ဖြတ်တန်းခဲ့ရတဲ့အခက်အခဲတွေအကြောင်းဒီသတင်းပတ်ရအမျိုးသမီးကဏ္ဍမှာမတ်စုမုံကစူးစီးတင်ပြထားပါတယ်ခင်ဗျာ
You can bend but never break me, 'cause it only serves to make me more determined to achieve.
ဝါရတံမဝန်ချောင်းပညာကဥပဒေပညာရှင်ဖြစ်တဲ့ခါကျတော့ဥပဒေနဲ့တံမဝန်ချောင်းပြုတယ်။အဲ့ဒီနောက်ပိုင်းမှာ human rights defenders အဖြစ်လည်းကျွန်တော်ရည်တည်ခဲ့ပါတယ်။ဒါပြင်ကယ်ဆယ်ရေးလုပ်ငန်းတွေအာနောက်ပြီးတော့ဖြစ်ဖြစ်နေတဲ့ဒေသတွေမှာရှိတဲ့ဒီ situation ခံနေမှာရှိတဲ့ကလေးတွေနဲ့ပတ်သက်ပြီးတော့အကျွန်တော်တို့ trauma counseling လုပ်တဲ့လုပ်ငန်းတွေပါကျွန်မဟုတ်ကဲ့ပါတယ်။အာနောက်ပြီးတော့ကျွန်တော်တို့ရေးသေးတဲ့ဒေတာတွေအာဝိညာဉ်ဒီခေါင်းတဲ့ဒေတာတွေမှာရှိတဲ့ကလေးတွေပညာရေးကျန်းမာရေးအစားဆောင်ရွက်တဲ့လုံငန်းလုပ်ခဲ့။ဒါပေမဲ့2015ရေကောက်ပွဲမှာကျတော့ရေကောက်ပွဲနီးရတဲ့အချိန်မှာကျွန်မတို့တထုံမြို့နယ်နဲ့ဆန္ဒနယ်မြေအတွက်ဝင်ရောက်ရေးချေဖို့အာတထုံမြို့ကနေပြီးတော့ဖိတ်ခေါ်ခဲ့တဲ့အခါမှာကျွန်မဖလက်တော်ကိုယ်စားလှယ်တယောက်ရဲ့အာဘဝကိုကျွန်မပြောင်းလဲခဲ့ပါတယ်။ဒါကြောင့်ဖလက်တော်ကိုယ်စားလှယ်လုပ်ကျေးဇူးလေးပေါ့နော်။ဘာကြောင့်တော့ကုသလေးအဖြစ်ကြောင်းလေးသွားလေးကိုလုံးကြီးရဲ့တမိုးဝမ်းကြောင့်လုပ်ငန်းတစ်ခုကနေကြောင်းလေးသွားလို့ဆိုအဓိကကတော့ second change ဖြစ်တာပေါ့နော်။လက်ရှိရှိနေတဲ့ second ကိုမပြိုက်ဘူး။နိုင်ငံရဲ့အကြောင်းလေးတစ်ခုအရေးတစ်ခုမှာကိုနိုင်နဲ့အားနဲ့ဝင်နဲ့ကျမတို့ဝင်ပြီးတော့ထမ်းခဲ့တာပါ။အဓိကတော့ကျမတို့က second change နဲ့ကျမတို့အနိုင်ကျင့်တာဖိနှိပ်တာတော်ကားတာခရီးမတီတာချင်းချောက်တာဒီလိုမျိုးစစ်တဲ့အင်းတစ်ခုလုံးကျွန်တော်တို့မကြိုက်ဘူးမကြိုက်တဲ့အတွက်ကြောင့်အဲ့ဒီစစ်တဲ့အင်းမရှိအောင်လို့ကျွန်တော်တို့ကအရေးတစ်ခုကိုတောင်းခဲ့တာပါအဲ့ဒီအနေထားနဲ့ကျွန်တော်တို့တော့ကိုယ်စားလှယ်ဖြစ်လာခဲ့ပါတယ
်ဟုတ်ကဲ့အဲ့တော့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တူအနေနဲ့ပေါ့နော်ဒီဒေသမှာရှိတဲ့မဲဆန္ဒနယ်ကပြည်သူတွေအတွက်ရဲ့ဒီအရေးတွေကိုဆောင်ရွက်တယ်လို့ပဲဒီလွတ်တော်ထဲမှာအထူးသဖြင့်အမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လွတ်တော်မှာရောမွန်ပြည်နယ်အစိုးရမှာရောသက်ဆိုင်တဲ့ဒေသဒီအနာပိုင်းတွေမှာပါတောင်းဆိုပြီးတော့မှတင်ပြနေသူတယောက်ဖြစ်နေမခိုင်ခိုင်လေးကိုလည်းသိကြတော့အဲ့ဒီထဲထဲမှာဒီထူးထူးခြားခြားပေါ့နော်အဲ့ဒီဒေသမှာအမျိုးသမီးခွင့်ရဆုံးရှုံးမှုတွေနောက်အမျိုးသမီးခွင့်ရနဲ့ပတ်သက်ပြီးတော့တောင်းဆိုပြီးတော့မှတင်ပြခဲ့ရတဲ့အခြေအနေတွေကပေါ့နော်ဒီထူးခြားတဲ့ဖြစ်ရပ်တွေရှိရင်လည်းဒီနေ့ပြောပြပေးပါရှင်
အမျိုးသမီးအခွင့်အရေးဆိုလို့ရှိရင်ကျွန်တော်တို့ဒီမှာကဝန်ကြီးနယ်လွတ်တော်ကပထမဆုံးတနင်္လာနေ့အလွတ်တော်ကော်မတီတွေပေါ့နော်ကြီးရကော်မတီတွေရဲ့မှာဆိုလို့ရှိရင်အမျိုးသမီးနယ်ကလေးတွေခွေးဆိုင်ရာကော်မတီကပထမဆုံးဝန်ကြီးနယ်မှာပဲဖွင့်ပြတာပါတနင်္လာနေ့လွတ်တော်တွေမှာမရှိသေးခင်မှာဝန်ကြီးနယ်မှာပထမဆုံးအမျိုးသမီးနယ်ကလေးတွေခွေးဆိုင်ရာကော်မတီဖွဲ့တယ်အဲ့ဒီကော်မတီကနေကျွန်တော်တို့အဓိကခိုက်တဲ့ဖြစ်ရှင်းပြနေရတော့တက်ရင်မသေးနဲ့ဒူမစ်စတာနဲ့ဖြစ်ပါတယ်ဒါတော့ကျွန်မအဓိကထားပြီးတော့ခိုင်ခင်နေပါတယ်ဒီကတော့ကျွန်မတက်ငမတိနဲ့ပတ်သက်လာလို့ရှိလို့ရှိရင်ခံစားရတဲ့ survival ကလေးငယ်လေးတွေရဲ့trauma ကအစားကျွန်မခရီးသဆိုင်နဲ့ဆောင်ရွက်ပေးပါတယ်ဒါကျွန်မ committee ဥက္ကဋ္ဌတယောက်အနေနဲ့ကျွန်တို့ရဲ့ committee ရဲ့ဆောင်ရွက်ချက်ဖြစ်တယ်ဒါပေမဲ့အားလုံးတည်ကြတဲ့အနိုင်ငံလုံးတည်ကြတဲ့ကျွန်မရဲ့လက်ဆောင်နေနေမှာရှိတဲ့ sexual violence လို့ခေါ်တဲ့ content နဲ့ပတ်သက်ပြီးတော့ကျွန်မဒီကြေ2019လောက်ကတော့တော်တော်လေးကို ကျေကျေကစားနဲ့ဆောင်ရွက်ခဲ့ရပါတယ်ဟုတ်ကဲ့ရှင်
အဲ့တော့ဒီလိုမျိုးဒီအမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တူအနေနဲ့ဒီလိုဆောင်ရွက်ပေးရတဲ့အခါမှာပေါ့နော်ဘယ်လိုမျိုးအခက်အခဲမျိုးတွေရှိလဲဘယ်လိုချိန်ချောက်မှုတွေရှိလဲရှေးရထုံနှန်းစင်လာအရာကိုယ်ကယုံကြည်မှုတွေရှိတယ်နောက်ပြီးတော့တပ်ဝင်အားကိုးမှုတွေရှိတယ်ဆိုတော့ကိုကဒီလိုလွတ်တော်ကိုယ်စားလှယ်တူအနေနဲ့ရောက်သွားတဲ့အခါမှာဒီဥပဒေပညာရှင်လည်းဖြစ်တဲ့အခါကျတော့ဒါတွေကိုရောဘယ်လိုများရင်ဆိုင်ကြော်လွှားခဲ့ပါလဲရှင
်အော်အခက်အခဲတွေရှိတာပေါ့မရဲ့အခက်အခဲကတော့စပြီးလွတ်တော်ကိုယ်စားလှယ်စဖြစ်ကလေးကမင်းကလေးကိုယ်ကလေးငယ်လေးငယ်လေးဆိုတော့အဓိကတော့အုတ်ချေပိုင်းဆိုင်ရာတချို့တချို့တော့လူရဲ့မလေးမစားခွဲခြားဆက်ဆံခြင်းကိုခင်ရတယ်။ဥပမာမျိုးသားအမတ်နဲ့ရှင်မျိုးသမီးအဖက်ကိုနောက်ပို့တာတို့ဟောမျိုးသမီးအမတ်ကိုတိတ်ပြီးအရေးမပေးအလေးမထားတာတို့အဲ့လိုမျိုးဟာမျိုးရှိတယ်။ဒါကတော့သူရဲ့အမူအရာတွေမျက်လုံးတွေပြောစကားတွေဒါတွေနဲ့လေကျမတို့ကအများကြီးကြုံတွေ့ခဲ့ရတယ်အဲ့ဒါယူလေကျမတို့ကကိုယ့်ရဲ့ခံုံချက်ကိုယ့်ရဲ့ရည်တည်ချက်ကိုယ့်ရဲ့စတန်တော့တော့ကိုယ့်ရဲ့ rule ပေါ့ငါ့ရဲ့ rule ကကိုယ့်ရဲ့လေဟုတ်ပြီလွတ်တော်ကိုယ်စီတီကိုကြားပြရငါ့ရဲ့စတန်ကရည်တည်ချက်ကပါလေပြီးပြီးအလုပ်ချေပြရဦးဟုတ်ပြီ leadership role မှာရည်နေတယ်အဲ့တော့ငါဘာလုပ်ရမလဲဘာလုပ်ဖြစ်လဲငါ့ကိုဒီလိုလုပ်ရင်ရောငါပညာသားပါပါဘယ်လိုရှင်းဆိုင်ဖြစ်ရှင်းလဲဆိုတဲ့ဟာမျိုးတွေကျမတို့အများကြီးစဉ်းစားခဲ့ရတယ်ဒါတယောက်ချင်းကျွန်တော်ပြရလက်တမရည်တည်ဖြစ်ရှင်းတဲ့နေရာမှာလေဥမာ content ကိစ္စဆိုကျမအများကြီးစိတ်ထိတ်ကြရတဲ့ဟာကြီးရှိတယ်။အော်နောက်တစ်ခုကကျမကိုချင်းချောက်ခဲ့တာလေကျမ message တွေပို့ပြီးတော့နည်းနည်းစုံနဲ့နောက်ဆက်ခဲ့တာလေအတက်အလျဲအထိပါချင်းချောက်လာတာလေ Facebook ပေါ်မှာကျမကို troll တာလေနော် site ပေါ်ဘူးလီလောက်တာလေဒါမျိုးအကုန်လုံးကျမကြင်ကြင်ခံခဲ့ရတယ်။ကျမကိုဘက်ကောင်းဆောင်ကလက်လျှော့မှုတွေကျမလုပ်ဖို့အများကြီးညာပြောခဲ့ကြတယ်။ကျမကြော်လွားနေရတာဟာစက်ကြော violence ဆိုကျမဘက်ကပြောနေသေးတယ်။မဆိုင်တာတွေဆွဲထည့်ပြီးတော့အဲ့ဒီကဘာလေးယူပြီးတော့ဒီကိစ္စကိုဖောက်ဖို့စူးစမ်းနေတဲ့လူအုပ်စုတွေလည်းအများကြီးရှိတယ်။ဆိုတော့ဒါတွေကိုကျမရဲ့တက်ထားတဲ့ဥပဒေပညာရဲ့နောက်ပြီးတော့ကျမလက်ရှိရည်တည်ရတဲ့တော်တော်ကိုယ်လေးတယောက်ရဲ့တင်းနောက်ပြီးတော့ကျမရှင်ထဲမှာခံထားတဲ့ခံရက်တွေနဲ့အများကြီးကြော်လာခဲ့ရတယ်။အဲ့ဒီအတွက်ကြောင့်လည်းအခုချိန်မှာဆိုလို့ရှိရရှင်အာတန်ကအယူဆုံးပြီးတော့ဆောင်ရွက်နေတဲ့ကိစ္စရက်တွေကိုကျမမရှိအောင်ပျောက်သွားကအဝေးပြင်းနေခဲ့ပါတယ်။ဒါကျမရင်ဆိုင်ခဲ့ရတဲ့ဖျက်ကျော်ခဲ့ရတဲ့ဒီမှာတော့အချင်းမဆုံးကျမဘဝရဲ့စိတ်ခုံမှုလို့လည်းပြောလို့ရတယ်။ကျမဘဝရဲ့မှတ်ကြောက်တစ်ခုပြင်ခံထားရတဲ့အလုပ်တစ်ခုတမိုင်းတစ်ခုလို့လည်းပြောလို့ရပါတယ
်။ဟုတ်ကဲ့။မွန်ပြည်နယ်ထဲမှာပြီးခဲ့တဲ့လတွေတုန်းကမကြုံစဘူးတဘာဝဘေးအနေရင်ဆိုင်ခဲ့ရတဲ့အနေအထားကိုလည်းတွေ့ခဲ့ရတယ်ပေါ့နော်အဲ့ဒီမှာမြေပြိုကျတာတွေရှိတယ်နောက်ရေဘေးတင်တာတွေရှိတယ်နောက်ပြီးတော့ဒီလိုလေပြင်းမုန်တိုင်းတိုက်ခဲ့တဲ့အနေအထားတွေရှိတယ်အဲ့တော့ဒီလွတ်တော်ကိုယ်စားလှယ်တူအနေနဲ့အထူးသဖြင့်အမျိုးသမီးလွတ်တော်ကိုယ်စားလှယ်တူအနေနဲ့ဖြစ်နေတဲ့နေရာတွေထိကွင်းဆင်းပြီးတော့သွားရောက်ဆောင်ရွက်ပေးခဲ့ရတဲ့အနေအထားမျိုးတွေလည်းရှိတော့အဲ့ဒီမှာရောဘာတွေများဆွမ်းဆောင်ပေးနိုင်ခဲ့တာတွေရှိလဲဘလို့အခက်ခဲတွေကြုံခဲ့ရတာတွေရှိလဲနောက်ပြည်သူတွေအတွက်ဘာများလုပ်ပေးနိုင်တာတွေရှိပါလဲရှင်
အခုလို့နှုတ်တော်ကိုယ်စားလှယ်လူသမီးတယောက်ကအုပ်ချုပ်ရေးပိုင်းဆိုင်ရာမှာရှိတဲ့တာဝန်ရှိတဲ့သူတွေလုပ်ရတဲ့အလုပ်ဖြစ်ပါတယ်။သို့တော်လည်းကျမအပြည့်ပြည့်ကိုစားပြီးရကိုယ်စားလှယ်တယောက်ဖြစ်တဲ့ပြီးတော့အချိန်နဲ့တပြေးညီပြည့်ပြည့်ကို announce လုပ်ဖို့လိုပါတယ်။တရင်ထုတ်ပြန်ပေးဖို့လိုပါတယ်။ဒီအတွက်ကျမတာဝန်ရှိတယ်လို့ခံယူထားတဲ့အတွက်ကြောင့်ကျမတို့မဲပေးထားတာမဲမပေးထားတာအဲ့ဒီမှာရှိတဲ့ပြည်သူလူထုအားလုံးဟာကျမတို့ရဲ့ကျမတို့နဲ့တက်ဆိုင်ပါတယ်။နှုတ်တော်ကိုယ်စားလှယ်ဒီနဲ့တက်ဆိုင်ပါတယ်။တော်ကိုယ်စားလှယ်တဦးချင်းစီနဲ့လည်းတက်ဆိုင်ပါတယ်။ဒီလူတော်ကိုယ်စားလှယ်တွေဟာပြည်သူအပေါ်မှာတာဝန်ယူမှုတာဝန်ခံမှုရဲ့အပြင်တာဝန်ချေမှုလည်းရှိဖို့လိုအပ်ပါတယ်။ကိုယ်ကြီးသေးခြင်းနဲ့စိတ်ကတော့ကိုယ်ကယ်ဆယ်ရေးသမားတယောက်ရဲ့ဘဝကိုပြန်ရောက်သွားတယ်လို့ပါပဲ။နောက်တစ်ခုကအဲ့လိုဆောင်ရွက်တဲ့နေရာမှာကျွန်တော်တို့တွေ့ကြုံရတဲ့အခက်အခဲလေးတွေရှိပါတယ်။အဲ့ဒါလေးတွေနည်းနည်းလေးပြောချင်ပါတယ်။အဲ့ဒါဘာလဲဆိုတော့တနင်္လာနေ့နဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာလင်းလေတွေပြက်နေရမျိုးရှိပါရဲ့။ဒါမျိုးတွေလည်းနောက်နောက်အဖြစ်အောင်လို့ဖိတ်ဆက်ပြီးတော့ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီထက်ပိုပြီးရှင်းရှင်းထိရောက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။
အဲ့တော့မခန့်ဆိုင်လေးကိုအခုနောက်ဆုံးမေးချင်တဲ့ဟာကတော့ဒီလွတ်တော်တွင်မှာဒီအမျိုးသမီးကိုယ်စားလှယ်တွေပေါ့နော်ပို့ပြီးတော့မှများများပါဝင်လာနိုင်မအောင်ပေါ့နော်ဘလို့များဒီအမျိုးသမီးတွေကိုရောသတင်းစကားပါချင်တာရှိလဲနောက်ပြီးတော့ဒီဥပဒေပြုရေးပိုင်းကောနောက်ဒီပြည်သူတွေအကျိုးကိုတည်ပိုးတဲ့နေရာမှာအမျိုးသမီးတွေအနေနဲ့ပို့ပြီးတော့မှပူးပေါင်းပါဝင်ခြင်းစိတ်ဖြစ်လာအောင်ပေါ့နော်မခန့်ဆိုင်လေးဘာများအမျိုးသမီးတို့ကိုသတင်းစကားပါချင်တာရှိပါလဲရှင
်အဓိကတော့ decision making လုပ်တဲ့နေရာတွေမှာအမျိုးသမီးတွေများများပါဝင်လာကြည့်ချင်တယ်။အမျိုးသမီးလို့တော့ကိုယ်စားလှယ်တွေမဟုတ်ပါဘူး။အမျိုးသမီးအုပ်ချုပ်ရေးမှုအမျိုးသမီးဆေးရေးမှုယာယီမှုတွေအဲ့လိုမျိုးတွေများများဖြစ်လာဖို့လို့ခေါင်းဆောင်မှုနေရာမှာအမျိုးသမီးတွေပါဝင်လာနိုင်လို့ဆိုတာကနေရာခေတ်လေးကိုတော့လို့ရည်ရည်တူတယ် on our level to the solution, you know. ที่มีเดมีโรมีโอดานเนี่ยเดินอยู่อ่ะคุณยืดดูดูไปแต่ยังยืนเชื่อในเดมีโรมีคาริเจนยามาเป็นผู้รู้อะไรนะทุกคนก็มีเดมีเรียกข้าวสารมีอะไรมาชิลาบุญโรชิสปารุลูกยามาสกับเดียวสกับเดียวเด็กเนี่ยข้าวสารมีเยื่อเนี่ยแต่เด็กมีเดมีเรียกข้าวสารมีเจนนี่ก็เป็นสิ่งที่อัพโหลดเดมีมาเดมีโรมีสวยขอบุญโรชิสอีกอย่าง
Because it only serves to make me more determined to achieve my final goal.
Master Mo disappeared at Mudabi Kanago Nasinkeava. A good two does only American to Quango Nasinjama. Tidabamaro, Novala Dream, American Pidonzu Dega, Amadia Pisuni, Jongo, Docking Sowinga, Masumone to Papia Pima Chipare. Come here.
Timmy, Nuere, Missus, eh, Tanguya, don't let Dongu, Novimala, Sachari Nirunga, American and Soviet Pidonzu, Tantaman Sassani, Pokman Pianbi Satu, Nangajari, eh, do.
American and Russia are betting us, Abi, Yampi Taja Lule and D.A.
လုံခဲ့တဲ့အနှစ်၈၀ကမှာပြန်တက်ကြတဲ့မိတ်ဆွေတွေလား။၁၉၀၀ပြည့်နှစ်အစောပိုင်းရုရှားတော်လှန်ရေးအပြီးနိုင်ငံခြားစီးပွားရေးနဲ့နိုင်ငံရေးအရသဘောထားကွဲလဲတာတွေအကြီးအကျယ်ရှိခဲ့လို့ဆက်ဆံရေးကျဲခဲ့ကြတယ်လေ။၁၉၀၃၂ခုနှစ်သမ္မတဖရန်ကလင်ရူးဇဗယ့်လက်ထက်ကြမှာရုရှားနဲ့ဆက်ဆံရေးပြန်ဆောက်ဖို့စဉ်းစားခဲ့ရတယ်။အမေရိကန်နဲ့ရုရှားရဲ့ဆက်ဆံရေးတိုးတက်မ
ထွက်ပြေးတဲ့လူကိုဟိုကလက်ခံထားလို့အပြန်အလှန်ပြစ်တင်နေကြတာပဲလေ
အခုအချိန်မှာတန်တမန်ဆက်ဆံရေးကတော့ပုံမှန်လိုပဲပြောလို့ရပါတယ်။သမ္မတရူးဇဗက်လက်ထက်တုန်းကဆိုဗီယက်နိုင်ငံသားရေးဝန်ကြီးကမက်ဆင်လီဗင်နော့ဖ်တဲ့သူ့ကိုအနောက်လူလားသူလို့ပြောကြတယ်လေ။သူနဲ့သမ္မတရူးဇဗက်တို့စာရေးအပြန်အလှန်ရေးပြီးမှတန်တမန်ဆက်ဆံရေးပြန်ဆခဲ့တာတဲ့။ဆိုဗီယက်တွေအနေနဲ့အမေရိကမှာကွန်မြူနစ်ဝါဒမဖြန့်ရဘူး။ဘာသာရေးလွတ်လပ်ခွင့်ပေးရမယ်။နောက်အဲ့ဒီအချိန်တုန်းကဆိုဗီယက်ပြည်ထောင်စုမှာနေထိုင်တဲ့အမေရိကန်နိုင်ငံသားတွေကိုဥပဒေအရအခွင့်အရေးပေးရမယ်စတဲ့ဂရုတွေပေးပြီးမှနှစ်နိုင်ငံပြန်ပြီးတော့ပုံမှန်တန်တမန်ဆက်ဆံခဲ့ကြတာလေ။ဒါနဲ့အန်ဒီရိုယုံနဲ့မလှမ်းမကန်းကဒီ Capital Hill လို့ခေါ်တဲ့လွှတ်တော်အဆောက်အုံကြီးမှာ American ဥပဒေပြုလွှတ်တော်အမတ်တွေစပြီးရုံးထိုင်ခဲ့ကြတာကလေ1800ပြည့်နှစ်နိုဝင်ဘာလ18ရက်နေ့ကတဲ့
။အဲ့ဒီလွှတ်တော်အဆောက်အုံကြီးမပြီးခင်တော့ကလွှတ်တော်အမတ်တွေကဘယ်မှာရုံးတက်ခဲ့ရတာလဲယင်အန်ဒီ။
သူတို့ပြောင်းပြီးရုံးထိုင်တဲ့1800ပြည့်နှစ်နိုဝင်ဘာလ18ရက်နေ့မှာတောင်လွှတ်တော်အဆောက်အုံကြီးကတဝက်တစ်ပြက်ပဲပြီးသေးတာအပြီးမတတ်သေးဘူးလေအဲ့ဒီမတိုင်ခင်တုန်းကတော့လွှတ်တော်အမတ်တွေခင်ဗျာမှာမြို့ကြီးတွေမှာခွဲပြီးတော့လွှတ်တော်တက်ခဲ့ကြရတာ1896ခုနှစ်လွတ်လပ်ရေးကြေညာခဲ့တဲ့အချိန်ကစပြီးတော့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားနဲ့မယ်ရီလန်းပြည်နယ်အနာပလစ်မြို့ကြီးအပါအဝင်တခြားမြို့ကြီး၈မြို့မှာခွဲပြီးတော့ရုံးတက်ခဲ့ရတာလေဒါကြောင့်1990ပြည့်နှစ်မှာတနေရာထဲမှာစုပြီးလွှတ်တော်တက်နိုင်ဖို့အတွက်စီစဉ်ခဲ့ကြတာတဲ့ FBI လို့ခေါ်တဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုရဲ့ညွှန်ကြားရေးမှူး J. Edgar Hoover ကလူမှုအခွင့်အရေးခေါင်းဆောင် Martin Luther King Jr. ကိုတိုင်းပြည်မှာနာမည်အပြည့်ဆုံးလူလိန်တယောက်လို့ပြောခဲ့တာကလေ1964ခုနှစ်နိုဝင်ဘာလ18ရက်နေ့ကတဲ့
ဟုတ်တော့မာတင်လူသာကင်းဆိုရင်လူမဲကောင်းဆောင်သူရဲကောင်းတယောက်လိုပဲသမီးကတိထားတာအန်ဒီရဲ့ဘလို့ဖြစ်လို့လူလိန်လူညာကြီးဖြစ်ရတာတဲ့တော့
ဒီလိုစုမွေးရဲ့အဲ့ဒီအချိန်တုန်းကအသက်65နှစ်အရွယ်ရှိဖြစ်တဲ့ FBI Director Hoover ကဝါရှင်တန်မြို့တော်မှာသတင်းတောက်အယောက်20နှစ်3နာရီကြာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့မာတင်လူသာကင်းကိုလူလိန်လို့ပြောတာတဲ့တောင်မဲရဂျော်ဂျီယာပြည်နယ်မှာဒေါက်တာမာတင်လူသာကင်းကလူမှုအခွင့်အရေးတောင်းဆိုကြတဲ့အလို့သမားတွေကိုပြည်ထနာရှိရင် FBI ကိုမတိုင်နဲ့ FBI အရာရှိတွေကတောင်မိုင်းသားတွေဖြစ်ပြီးတော့လူမဲတွေရဲ့အခွင့်အရေးတောင်းဆိုမှုကိုစန့်ကျင်ကြတာကြောင့်သွားတိုင်လဲဘာမှအရေးယူမှာမဟုတ်ဘူးလို့ပြောခဲ့တယ်တဲ့အဲ့ဒါနဲ့ FBI ဒါရိုက်တာကြီး Hoover ကဒေါပွားပြီးတော့ဂျော်ဂျီယာပြည်နယ်မှာရှိတဲ့ FBI အရာရှိအများစုဟာမြောက်ပိုင်းသားတွေတဲ့ဒေါက်တာကင်းပြောသလိုလူမဲတွေမကြိုက်တဲ့တောင်ပိုင်းသားတွေမဟုတ်ဘူးလို့ပြန်ပြောတာတဲ့
ဒေါက်တာကင်းကတော့ဒီတိုင်းတော့အပြောခံမှာမဟုတ်ပါဘူးပြန်ခြေပမှာကတော့တေချာတယ်
Dabo, FBI Director Lee Hoover ga ai dilo pyo bi naw de ni ma be Dr. Martin Luther King ga taung mae ga lu mae ri wo nei ne lu byu ri chin nat aw tamin lan chang phwin pe ni da ba lo pyan pyo de de Tamara John F. Kennedy lou jan khan ya de ni go go le la mi de la su mo
Aku dulu TV ma, Tamara John F. Kennedy kualon ni pale tema atu season ni, jonya ni rali andiye. Tadang tu kualon ni gu tiba le, tetang ko ya cawasan tunggu ni, nuwe malan nasi ni ya ni le. Tawa diye TV ji ni dri thamilu, andiya suram lo hambi ni amhola, tida we.
Ile, Tamara John F. Kennedy sura nama gar, tegbalung tija rali. Tu lakukan kaya ni u, mama mien dong ma, lungen ni ngaji ka sura ni pain cahal guru, malu ya jala bo.
Taksa pine Dallas muzi ma lakukan kaya rasu, Dallas gu tua bahasa lalu dalem.
Dilo, Taksa pine ka Democrat Party drama kue dari pine rau, ni nai seja bebo subi, tamara kini ni ka tu ya seni Jacqueline tu, tetang kuya caksa tunggu ni nuwe malah nasadiya ni ma, Dallas muzi kiri terkira ni, ayang wale, tamara kini ni mida zuma mungkin sa tali sengtara, tapi jadi usuro, tamara kro Jacqueline ule seti lebih apa piao kiri tersejana le parai le.
Tamara kini Taksa gu yau daga nuwe malah nasadiya ni, lojang kaya daga nasadiya ni no.
Hotel, tamara sila le mupun kau, tapi ni ni apuan si biru, tena ni lambat dah. Tena tanya yaya cime, ni nama si siemu kau tua bime, siamu ni ya tu tegu mungkin hanya rohule, tu kuelo ne cima, tega lisa cium ni bersih dia. Tu kuelo ne dringu, CBS human dan jaga nama jitu renda Walter Cronkite ga kulu cina kerele, ke natang cia no.
From Dallas, Texas, the flash apparently official. President Kennedy died at 1 p.m. Central Standard Time.
Vice President Johnson. Texas in Dallas, New Orleans, the year went to the dream of Jane Abame. Tamara Kennedy, American Piranzu, 11 Sanoji, Mulwet and Naima, Quelon to Abavide. Do Tamara Lyndon Johnson, a Kube, Dallas News, saying, Ani, Trakwa, Tora, Piavime, Pegu, Tora, Le, Surago, Tia, Divabule, American Piranzu, yet, those are Chayam Yok, Tamarachi, Jantesa, Jesu, Tratuare, Lu, Yusaya, Vare.
Mauni, the Kaboga, Tamara, Gurang, Pinine, Duga, Yoy, Andi.
Gaga, near Mauni, hopefully, Lambi, Wea, Lurule, no say, Yadi, Esero, Kapiri, Mangayarali, Eri, the Nane, Dede, Luya, Namega, G. Harvey, Oswald. Ye ya si dia gua tadi mune tu apa teni lu subi tu ye alusi ni gerare.
Eri lu le aku so te lau pibono.
Tamara sone ni mabe tu pangere tu cuthare Dallas New Yes kangani pobi lonjune niau pobo season ni rumah. Tena tamat dia gua labio pide dreja mulu ti duarare.
Hado amu lau jam sain layau bo. Yes kang marau lata de suro yoshin dega lu bebono andi.
Eri Oswald gu tade luga nightclub kuye manager Jack Ruby de tu musa sebiu tiran pipi lade tiran pekanya bu thaune ma sauni rumah eri Jack Ruby ga cancer yoga ne thaune ma be kuelunge de.
Andi biar ane aku TV ma cionya ni de tamra kenedi documentary madan yoshin guro melodan cima pidomet tene andi ye.
American Piranzu ye temai ma mogon tingeyare November la atuin kaitan nuyega kauno yaya liri yipi bhu tuja achi jensek kera ma.
Talking so in disappeared diriba tuta stone American Tkwingo naas tingeyare wa. Agu salapi taipane nipinya asize ma ea wari mietji siwinya. Siwinya, pilih tinga, neja cakap juga, memandang ia piti muda main go, piopian naik madalah surago, anuwa bumi pinjaman doktor muda tu ne dokem muda juga, suini tipya tharago, nasin cipa kmiya.
Memandang ia mungkin ia cipet, ia uriga, memang yang suingo, piopian naik madalah, ia urimya siwinya, kalau pilih tinga, neja cakap juga, di lain. Yamanenga yang penting itu tamai itu tinai dulu. Jepun anuah bumi tekan ni punya tanaga doktor mojo juga jawabari. Tiada tinai itu lila mulai lama ni lecau. Tiada bapa jawabnya. Yamanenga mewah sama. Himun daga ni tuai tanah le tangan rujuk daga ni lebanga mewah rujuk pihapi. Tangan penat mukjara siwane pemah mewah jiha. Ia urip sedalu.
she be gumpian yama, don't down the go peppy, down back up in at the mojade, see one naga, pan lum yet peppari. Through seeing a every canon, motoma, pen a great head pochare, de in a regani, yama yaswango, pyopia nama, de. Gama nichiriha, ye zinetu, through te you lare a nerigo, pen at the mojade pocha jabari. Deed him, Eauri root, Tan and Dolo, Nichirigani, Pochari, and Neriga, Teko, a ye barelo, Doctor Mojo Duga, your body.
Yari Miji, Blout, a ye barrels, Halichon, Nenelli Biojajima, Eraga, Himona, Tibet, Tangoni, and Tela, and Neriga, Penerego Pochara Usara, Pitanico, Tangain, Tamon, Tonya Shibarakina, and Nerejibe. So Duga Blout is in Shile, so in Himona, Tangania, and Bio, Duga, Kabai, the Kuloma, she a child and Neri, Nasaya and Motigo, the Yari Netan and Mikani Pochara, and she the Lomio. The sediment and area looks on Kabama, never leads him out to Yabarakina.
Tilo and Nechamu, Mata Chimari, Eorine, Chenri, Nichoni, Machari, and Nerigo, to get an Apenya Shinriga, Lila Nijaraba.
You are Jomodi that to this night, the Gago Shane Home, Minion, and Yala, and Natan Sanakunin, now by Mava. But a Mava Ingaro, look home, and Muru Daga, she did, meet Chowney Gani Dangare, a Chelegani, Bioma, Pompo, Bio, G, Bio, Yare, to this Nasaran, Yare, to the piano, Patawi, background, and Bio, Bajare, Patawi, background, Bajan, Domian, and Suro, the Joruan Yare, Data, GIS Data, Riga, Jango, Tongo, Erago, Madi, Natan Sanakun, now by the Gago, Lupion, Laris, or Marine Geology by Chilavi, and about to this.
ဆိုတော့တမောင်းနဲ့ရေတဲကြီးဆင်းလာပြီးတော့တိုင်းထားတဲ့အချက်တွေဖြစ်လာပါတယ်။အဲ့ဒီမှာကျွန်တော်တို့တွေ့လာတဲ့အချက်တွေကပို့ပြီးတော့များလာပါတယ်ခင်ဗျ။အဲ့ဒါကတမောင်းဝါနေပြီးကျွန်တော်တို့အတန်လှိုင်းနဲ့ဖမ်းပြီးတော့ဒီပင်လယ်ကြမ်းမြင်ကနေပြီးတော့နေရာအများကြီးကနေတိုင်းပါတယ်။အေယံရီမြို့ကကျွန်တော်ဒေတာအနေအချက်မျိုးကိုလေ့လာဆဲဖြစ်ပေမဲ့လက်ရှိမှာပဲအရေးပါတဲ့အချက်တွေကိုတွေ
ဒီဖြစ်လာတဲ့ဥစ္စာကသူဟင်္ဒရာကနေပြီးတော့မှာပေါ့နော်အခုလက်ရှိဒီပင်လယ်ကမ်းရိုးတန်းရှိတဲ့နေရာအထိစုစုပေါင်း290ကီလိုမီတာရှိပါတယ်ဒါလိုက်တိုင်းနိုင်မယ်ဆိုရင်ဒီ290ကီလိုမီတာဖြစ်လာတဲ့တမန်ကြောင့်1ခုနှစ်ထောင်မှရှိပါတယ်ခင်ဗျ1ခုနှစ်ထောင်ဆိုတဲ့သဘောကဟဲ့နှစ်နေလိုက်ရင် 1km/h ကျဲလာနေတဲ့သဘောပါဒါပေမဲ့အဲ့လို average လို့တော့မရပါဘူးဘာလို့လဲဆိုတော့ကျွန်တော်တက်တန်းလိုက်ကျွန်တော်လိုက်ပြီးတွေ့တဲ့အချိန်မှာပထမဆုံးနှစ်တထောင်ပေါ့နော်လွန်ခဲ့နှစ်6000နဲ့နှစ်9000ပြင်မှာသွားတဲ့ပမာဏဟင်းစရာနေပြီးတော့ပသိမ်မျိုးအနာလောက်အထိယူမြင့်သွားကျွန်တော်အကျယ်ကြီးသွားတာတူတော့အမြန်ဆုံးပေါ့နော်အဲ့နောက်ပိုင်းမှာ
ကျွန်တော်ရဲ့နှစ်တရားမှာအနေကြတဲ့ဟာအရန်ကိုတိကျလိုက်နှေးလာပါတယ်။လွန်ခဲ့တဲ့နှစ်တရားလောက်မှာဘာလို့အနေကြတဲ့ဟာအရန်ကိုနှဲသွားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ပထမကောက်ချက်ချတာရာသီဥပုံစံတွေကြောင်းလဲသွားတာတွေရဲ့ဒီမိုးရွာတာတွေခီးမွန်တာဘက်ကနေလာပြီးရေစီးလာတဲ့ပုံမှန်တာတွေဘာကြောင့်ဖြစ်သွားလဲဆိုတဲ့ဟာတွေကိုအခုလေ့လာတဲ့အဆင့်မရှိဘူး။တိကျသုံးသပ်တဲ့အချက်တွေမရ ယ
်ပရမသုံးစင်ကတော့မြေကနေတည်းစီးဆင်းလာတဲ့အတွက်ကြောင့်မလို့ပါလာတဲ့အနေကြီးပါနော်ပြီးတော့မှတခါဒီပင်လယ်ကနေပြီးတော့ဒီအတက်ကြကြောင့်မလို့အပြောင်းလဲဖြစ်တဲ့ဥစ္စာကတော့ပင်လယ်ဝါကနေစောင့်ပြီးတော့ရွှေ့လာမှလို့ဒီဟာပေါ်မူတည်ပြီးတော့အတက်ကြအပြောင်းလဲဒီလိုမျိုးတတိယတစ်မျိုးကကျတော့လေတွေကနေပေါ့နော်ရာပြည်ဥကြောင့်ဖြစ်တဲ့ဥစ္စာတွေအပိုင်းနေနဲ့သဒ္ဒထအချက်နောက်ဆုံးအချက်ကတော့ဘူမိပြည်သားပါဘာလို့လဲဆိုတော့ကျွန်တော်တို့ဒီမြေဝကျုံးပေါ်ကြီးရဲ့အရှိတ်ဘက်မှာကဲ့ရဲ့ကစကိုင်းတဲရွေကြီးကရှိနေပြီအဲဒီစကိုင်းတဲရွေကြီးကပင်လယ်ထဲကြီးဆင်းသွားပြီးတော့ဒီ spreading center ဆိုပြီးတော့ဒီ animal ဟွာကြီးကိုရွေ့နေတဲ့ချဲ့နေတဲ့အပိုင်းလေးတွေရှိပါတယ်ဒီတောင်မြောက်ဟိုရွေ့တာမဟုတ်ဘူးတည်ပြီးတော့ဆိုတော့အဲ့တဲရွေကြီးကနေပြီးတော့ဖြစ်တဲ့အချက်လက်ကကြတော့အဓိကကတော့ဒီမိုးတော်ပင်လယ်ကွေ့နဲ့စစ်တောင်းနဲ့တောင်လူမြေကအကြာနေရာဒီမှာအရန်ရွှေ့ပဲမယ်တစ်ခုနဲ့တစ်ခုကလည်းဂျိဆက်ကလည်းရှိတာလို့ဆိုကြောင်မလို့ဒီ geological factor နေနဲ့ဒီစကိုင်းတဲရွေကြီးကြောင့်ရွေ့လိုက်တဲ့အချိန်မှာဒီရှိတဲ့ပနယ်တွေရဲ့အကြောင်းလဲကလည်းဒီအကြောင်းဖြစ်တဲ့ဥစ္စာနဲ့ဒီမုန်တိုင်းကြောင့်ဝင်လာတဲ့လေအားကြီးအားတွေကြောင့်ကြောင်းတဲ့ဥစ္စာတွေကိုထပ်ပြီးတော့လှည့်လိုက်တဲ့ဟာမျိုးဖြစ်တဲ့အတွက်ကြောင်မလို့သူတို့အခုနောက်ဆုံးတွေ့တဲ့အရာဆိုရင်ကတော့အကြောင်းလဲ factor တွေပုံမကြည့်ရတဲ့ဥစ္စာကဘယ်လိုခေါ်မလဲအဲ့လို၄မျိုးကိုမူတည်ပြီးတော့မှကြောင်းလဲနေတဲ့ဥစ္စာကိုတွေ့ရတာပါခင်ဗျာ
ဒီလိုအပြောင်းလဲတွေကိုလေ့လာမှုအတွက်ရည်ရွယ်ချက်ကနှစ်ခုရှိပါတယ်တဲ့
အခုလက်ရှိသူတို့တနှစ်ကအထိလုံးနိုင်တာက3မီတာပဲရှိသေးတယ်ဆက်ဒီမန်ကိုသရီမီတာဖြစ်တဲ့အကြောင်းသူတို့ကြီးနိုင်တဲ့ဥစ္စာနှစ်ကထောင်ဝန်းတောင်ဝန်းနဲ့ရှိသေးတယ်ခင်ဗျာဆိုတော့အဲ့တက်ကိုကြော်ပြီးတော့ကျွန်တော်တို့ကဘာလို့လဲဆိုတော့ဒီဟင်းပေါ်နာတောင်တန်းကြီးဖြစ်လာတာလုံးဝနဲ့နှစ်တန်း200နဲ့ဆယ်ကနေပြီး25တန်းကနေစပြီးတော့ဟင်းပေါ်နာတောင်တန်းကြီးမြင့်တက်လာမြင့်တက်လာပြ ဒီကရွေးချက်ပါဒါပေမဲ့အဲ့ဒီရာဇဝင်ပြည်ုံတစ်ခုလေးနဲ့ဘာပဲဘာလို့သိမလဲဆိုတော့ပြောင်းလဲလာတဲ့ဟာတွေလူအဖွဲ့အစည်းတွေပြောင်းလဲလာဆိုတဲ့သဘောကရာသီဥတုကအကျန်းသိကြတာကြီးပြောင်းသွားတယ်ဆိုရင်ဟိုရှေ့ရှေ့တုန်းကကျန်းကနေ 9000လောက်တဲ့ဟာနေဆိုတဲ့ဥစ္စာတွေကိုလည်းကျွန်တော်သိကျင်တာတစ်ချက်ပါဆိုတော့အဲ့နှစ်ခုကိုအဓိကထားပြီးရောလေ့လာဖို့အတွက်ကိုညီမနေပြီမဲ့အခုလက်ရှိကျွန်တော်တို့ဘောနော်ဗန္ဒာရေးအခြေအနေဒီပညာရှင်တွေရဲ့လုပ်နိုင်တဲ့အခြေအနေရဟာဒီ3မီတာလောက်ရှိတဲ့ကိုယ်ဆမ်ပယ်လေးတွေနောက်ပြီးမြေဝချုံပေါ်မှာဆိုရင်လည်းဒီရန်ကုန်တက်ကတော့ပထဝီဌာနတွေကနေပြီးလုပ်နေတဲ့သူတေသနာလေးတွေကနေပြီးတ
ဆိုတာနဲ့ဘယ်လိုဆက်ပြီးလေ့လာဖို့လုပ်နေလဲဆိုတာကိုဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ကမြတ်သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရပါ VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ9ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစဆုံးကိုမနက်7:00ကနေ9:00အထိ92.20 kHz 15.13 92.25 kHz 11.3 kHz 9.35တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာဒီကနေ့ပြည်ပရရှိထားတဲ့နိုင်ငံတကာသတင်းကြေညာကိုကိုကျော်ကျော်သိကြကြေညာပေးပါခင
်ဗျ။ဒီမိုကရေစီကြီးဆိုထားတဲ့အောက်လွှတ်တော်မှာသမ္မတဒေါ်နယ်ထရန့်ပေါ်တရားစွပ်ဆိုနိုင်ရေးစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့သူစိတ်မပူဘူးလို့သမ္မတကတောက်ကြနေမှာပြောပါတယ်။သမ္မတထရန့်ဟာလာမယ့်နှစ်ရွေးကောက်ပွဲမှာအသာသူအသာစီရစီဖို့နိုင်ငံရေးပြည်နယ်တွေပေါ်စုံစမ်းပေးအောင်ယူကရိန်းကိုဖိအားပေးခဲ့တယ်ဆိုတော့အတွင်းလူတွေရဲ့ဖွင့်ရချက်ပုံမူတည်ဖွင့်ချချက်ပုံမူတည်ပြီးတော့သူ့ကိုအခုလိုစုံစမ်းအရေးယူဖို့အတွက်စုံစမ်းစစ်ဆေးနေတာပါဒီလိုစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့စိတ်မပူဘူးလို့ဒေါ်နယ်ထရမ့်ကအင်တာဗျူးတော့မှာသတင်းတော့တွေကိုပြောတာပါဘာလင်တိုင်းပြိုကျသွားတာနှစ်ပေါင်း30ပြည့်ချိန်အထိအမေရိကန်နဲ့မဟာမိတ်တွေဟာအားကြီးတဲ့ကွန်မြူနတီရန်သူတွေကိုရင်ဆိုင်နေရဆဲဖြစ်ပြီးလွတ်လပ်တဲ့ကမ္ဘာအနေနဲ့ရုရှားနဲ့တရုတ်တို့ရဲ့ချင်းကြောက်မှုတွေကိုဆက်ပြီးခုခံကာကွယ်ဖို့လိုအပ်နေဆဲဖြစ်တယ်လို့အမေရိကန်ကပြောပါတယ်ရုရှားနိုင်ငံဟာအင်းကြီးကျွန်းတွေကိုကျူးကျော်ပြီးနိုင်ငံရဲ့တိုက်ခိုက်တွေကိုနှိမ်နင်းနေတယ်လို့ဂျာမနီနိုင်ငံဘာလင်မြို့တော်ကအထင်ကြီးရ Brandenburg Gate နားမှာတောက်ကြနေကပြောတဲ့မိန့်ခွန်းနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကပြောသွားပါတယ်။ဒီလိုနဲ့အမေရိကန်တို့ကြောင့်ကုန်သွယ်ရေးဆိုင်ရာအငင်းပွားတာကနေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချမှတ်ထားတဲ့ကုန်သွယ်ကုန်တချို့ကိုပြန်ရုပ်သိမ်းမှုသဘောတူထားကြပြီလို့တရုတ်ဘက်ကပြောတာကိုသမ္မတဒေါ်နယ်ထရမ့်ကငြင်းလိုက်ပါတယ်။သူတို့ကပြန်ရုပ်သိမ်းနေပါတယ်ကျွန်တော်ဘာကိုမှသဘောမတူရသေးပါဘူးလို့တောက်ချာနေကအင်ဂျူတော်ပြင်ပမှာဒီနောက်တွေကိုသမ္မတထရမ့်ကပြောပါတယ်သူကအခုလိုပြောလိုက်တာကြောင့်နိုင်ငံသလုံးရဲ့စီးပွားရေးတွေကိုထိခိုက်နေတဲ့ပြင်းထန်တဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်ရေးအပေးအယူလို့ဆွေးနွေးတာမှာလုံးဆရာအများကြီးရှိနေကြတာကိုပြနေပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကြားတန်တမန်ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အခွင့်အလမ်းဟာနေ့စဉ်နဲ့ညနှဲလာနေပြီလို့အဆင့်မြင့်မြောက်ကိုရီးယားတန်တမန်တူကပြောပါတယ်ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ဒီနေ့ကုန်မှာအမေရိကန်ဘက်ကအပြီးလောက်ဆောင်မယ်လို့မြောက်ကိုရီးယားကမျှော်လင့်နေကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနမြောက်အမေရိကန်ရေးရာဌာနညွှန်ကြားရေးမှူးချိုချိုးစုကမော်စကိုမြို့တော်မှာပြောပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတော်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့တိုနီပေါ်လက်ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရဲမထွန်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ90ထုတ်လင်းပေးထုတ်လင်းတဲ့အစီအစဉ်တွေကို5.2m/s 1.683 ည5.2m/s 1.653 ည5.25m/s 1.965တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်ဒီလိုမျိုးနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.